ဒီတည်းများနေတကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ25ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ကွယ်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်အတွင်ကံမြင့်ကျောင်းတိုက်တရားဝဲဖြစ်မြောက်ရေးဝီယဝတ်စအခွင့်နဲ့တရားဝဲအလူချင်းများပူပေါင်းစီစဉ်ဆင်ရင်ကျင်းပတယ်ဦးအေးကြီးဒေါခင်ကြီးသမီးမကြီးကြီးဝင်းမကြီးကြီးလက်မိသားစုတို့ရဲ့ဓမ္မဒါနတရားအလူအမတဒါနအမြင့်နိဗ္ဗာန်အလူဓမ္မသဘင်မှာအနိုင်မဲ့ဘာဝနာလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလူပေးလူမှာဖြစ်ပါတယ်တရားလူရှင်နေနဲ့တရားအလူမပေးလူခင်တရားအလူခံပုဂ္ဂိုလ်များအနေနဲ့တရားအလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှေးဥစွာရှိခိုးပူဇော်ကြရအောင်အားလုံးမဲ့လည်းကြည်ထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဓိပ္ပာယ်၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့အနိုင်မဲ့ဘာဝနာတရားတော်ရဲ့စတုထပိုင်းကိုဆက်ပြီးတော့ဟောကြားနာကြရပါမယ်အရဟံဂုဏ်တော်တမန်တံဗုဒ္ဓဂုဏ်တော်ဝိသသရဏတံပါဏဂုဏ်တော်ဂုဏ်တော်၃ပါးအထိုက်အလျောက်အနည်းငယ်စီအပြည့်ချဲ့ပြီးတော့ပွားများကြကြပြီဒီနေ့သူကတဂုဏ်တော်ကစပြီးတော့ပွားများကြရအောင်သူကတောကောင်းသောစကားကိုဆိုတော်မူသောမြတ်စွာဘုရားကောင်းသောစကားဆိုတာဘာလဲမသိမှဆိုလို့ကောင်းသောစကားကိုအထိပယ်ဖွင့်တဲ့အနေနဲ့မှန်ကန်၍အကျိုးရှိသောစကားကိုဆိုတော်မူသောမြတ်စွာဘုရားနောက်တစ်ခုကကောင်းသောနိဗ္ဗာန်သို့ကြွတော်မူသောမြတ်စွာဘုရားသူကရကုဏ္ဏရဲ့အထိပ္ပယ်ဘယ်နှမျိုးလဲ3မျိုးမဟုတ်ဘူးနော်ကိစ္စကွန်မိတ်တဲ့ဟာကကောင်းသောစကားကိုအထိပ္ပယ်ဖွင့်ထားတာနောက်ဦးဇနုဂုဏ္ဏစာရွက်တွေထဲမှာမပါတဲ့အထိပ္ပယ်တစ်ခုရှိသေးတယ်ဖျားဖြစ်သူကောင်းစွာကြွတော်မူခဲ့သောမြတ်စွာဘုရားဖျားဖြစ်သူကောင်းစွာကြွတော်မူခဲ့သောမြတ်စွာဘုရားအတိအကျပြောမယ်ဆိုရင်တော့ဖျားဖြစ်သူကောင်းစွာကြွလာတော်မူခဲ့သောမြတ်စွာဘုရားပေါ့သူကဒီနေ့ပေါ်မဲ့ကုန်းကဘာကုန်းတော့တဲ့တုန်းသူကတော်ကုန်းတော့ပါဗျာသူကတော်ဆိုတာကပထမဝိပန်အနေနဲ့ပေါ့လေလူရင်းပုတ်ကတော့သူကတော်ကုန်းတော့သူကတာဆိုတော့သူ့ရဲ့ကတရင်နှစ်ပုတ်ပေါ့သူ့ဆိုတာကကောင်းတာကတဆိုတာကပြောတာသူကတဆိုတော့ကောင်းကောင်းပြောတာပေါ့သူ့ဆိုတာကောင်းတော့ကတဆိုတာသွားခြင်းသူကတဆိုတော့ကောင်းကောင်းသွားတာပေါ့သူ့ဆိုတာကောင်းတော့ကတဆိုတာလာတာသူကတဆိုတော့ကောင်းကောင်းလာတာ ူကောင်းသောကတ္တလာခြင်းသူကတ္တလာခြင်းကောင်းတော်မူသောမြတ်စွာဘုရားသူကောင်းသောကတ္တသွားခြင်းသွားခြင်းကောင်းတော်မူသောမြတ်စွာဘုရားသူကောင်းသောကတ္တပြောခြင်းသူကတ္တပြောခြင်းကောင်းတော်မူသောမြတ်စွာဘုရားနောက်ကနေ့ရှိကိုအစဉ်တိုင်းပြန်တက်တာပေါ့နော်လာခြင်းကောင်းတော်မူသောမြတ်စွာဘုရားသွားခြင်းကောင်းတော်မူသောမြတ်စွာဘုရားပြောခြင်းကောင်းတော်မူသောမြတ်စွာဘုရားအဘိဓိပ္ပာယ်ဘယ်မျိုးလဲ၃မျိုးအဲ့တော့နောက်ကနေအထက်ပြန်ပြီးတော့ပွားရတာကတစ်မျိုးကောင်းတယ်ထင်တယ်နော်ဘယ်လိုပွားမှရပါတယ်ဟိုနေ့ကပြောခဲ့တယ်လို့ပဲဂုဏ်တော်ပွားကလည်းတော့ဘယ်နေရာကနေစပြီးပွားပွားဘယ်နေရာကနေဖောက်ပြီးတော့ပွားပွားအရဟံကိုပဲကိရိတာကျင်းတာကစမပွားပဲနဲ့ပူဇော်ထုကိုခံယူတော်မူထိုက်တော်မြတ်စွာဘုရားကနေစပွားလည်းမရဘူးလားရတယ်နော်ตัวนั้นน่ะสีกันตบออย่าดาสัพพิสีกันตบออย่าดาอสินตันยีทาดาอรหันต์ปุโสทุกข์โกขันอยู่รอมุโดเมสวาพะยาเมสบาจิโลปุโสทุกข์ขันไถ่ตะเลกิเลสากินสินโลอรหันต์กิเลสากินสินรอมุโดเมสวาพะยาสัตติยาสินบ่กิเลสากินสินน่ะบาผิดเลยตัมมาตัมปุโสกิเลสากินสินเนี่ยด้วยจังติเสียอาลุอำมันไดโกไวญญะชินติญินโนมูเรသမထမုဒ္ဓတိကြအလုံးကိုအမှန်တိုင်းကိုယ်ပိုင်ညာရှင်းသိတော်မူတဲ့အတွက်ကြောင့်အနုတ္တရပုရိသဓမ္မသရတိဆုံးမထိုက်တဲ့သရဝါဒီကိုတုမရှိဆုံးမတော်မူနိုင်တယ်။စသည်ဖြင့်ပွားများလို့မရဘူးလား။ကြောခြင်းတယ်လို့ကြောပြန်ခြင်းတယ်လို့ပြန်ပွားခြင်းတယ်လို့ပွားနော်။စင်တိုင်းပွားရမယ်လို့စီကံတတ်မှတ်ချက်မရှိပါဘူး။ဂုဏ်တော်စစ်စစ်ပွားတဲ့ဆိုရင်ပေါ့လေစိတ်သက်သက်နဲ့ပွားရတဲ့ဆိုရင်တော့အစင်တိုင်းကြီးတွေမလိုဘူး။လောကီနေဘယ်ကဗီဒင်းဆရာကြီးဓာတ်ဆရာကြီးညွှန်ကြားတယ်လို့ဘလို့အစဉ်တိုင်းဆက်ရမယ်ကြော်သွားရင်တောင်မှဝါရပြက်သွားလို့ဘယ်ကနေတိတ်ကနေပြန်စမယ်ဆိုတာရှိဘူးလားရှိတယ်ဖျားစည်းကမ်းမဟုတ်ဘူးနော်မြတ်စွာဘုရားရဲ့ဂုဏ်တော်ပွားနည်းကတော့ကိုကြည်ညိုတဲ့ဂုဏ်တော်ကအစဆွဲထုတ်ပြီးတော့ကျန်တာတွေကိုချင်းချင်းနဲ့ပွားဒါမှမဟုတ်ကိုအနှစ်သက်ဆုံးဂုဏ်တော်လေးကိုပဲအပြန်ပြန်ထန်လန်ပွားသူကတ္တကိုလာခြင်းကောင်းတဲ့ကနေစလာရအောင်ဟိုးနောက်ကနေပြီးတော့ရှေ့ထိပေါ့ဟိုးအတိတ်သမိုင်းကြောင်းကနေစပြီးတော့အခုပစ္စုပန်ထိရောက်အောင်ပွားယူလိုက်တာပေါ့သူကောင်းသောကတ္တလာခြင်းအဲ့လိုပါဠိစကားလုံးလေးတွေရဲ့ငူရင်းစင်းမြက်ကလေးနဲ့ပါတွဲပေါင်းရင်ပိုကောင်းတယ်နော်သူကောင်းသောကတ္တလာခြင်းကောင်းသောလာခြင်းဒါကိုပဲလာခြင်းကောင်းတော်မူသောမြတ်စွာဘုရားဒီစကားလုံးလေးကလည်းခဏခဏကြားဘူးကြမှာပါနော်တထာဂတောဆိုတဲ့ပါဠိစကားလုံးကိုမြန်မာပြန်လည်းအဲ့ဒီလိုပဲကြားကြတယ်လေတထာဂတောရှေးဖြားရှင်များနည်းနီးတူလာခြင်းကောင်းတော်မူသောမြတ်စွာဘုရားသည်စသည်ဖြင့်ဆရာတော်တန်ခတော်တွေအနက်ပြီးပြီးရှိကြတယ်ဒါကတထာဆိုတဲ့စကားလုံးလေးကြောင့်ရှေးဖြားရှင်များနီးတူလို့ပြောတာလာခြင်းကောင်းတော်မူသောမြတ်စွာဘုရားဘလို့ကောင်းတာတော့လာခြင်းကစလုံးမရှင်းမလို့လားဒီပင်ကရာထစ်ချာတဲ့နေခြေတော်ရင်းမှမှန်ကင်းတိရိဘောဓိမန္တန်ခံဝပိုင်အောင်ဆေခိုင်ပါရမီဆုံးဖြည့်ညီလျက်သုံးဒီဘဝညာတတဤဒုက္ခစီဝါကျင့်သောအာဖြင့်မိုက်မှားအယူမိဆာဟုကဆံမြူတစီမကံ့ညိပဲတတိတံပစဉ်မပြည့်ရှင်လျက်သဗ္ဗညံတော်ရာချောင်းယော်၍ကြွတော်မူခဲ့သောဤချောင်းကြောင့်လေသူကတော်သူကတာဟုသောဂုံတော်ကြီးဖြင့်အန်ချီ၍မကုံဓမ္မဘုံတိုင်အောင်ပြန့်နိုင်ကြော်ကြထင်ရှားတော်မူပါ၏တကားတဲ့ကြောက်ဘူးရမလားဓမ္မကြောက်ဘူးလားအခုကြောက်ဘူးလိုက်တာပေါ့နော်ကျေးဇူးတော်ရှင်မဟာကဏ္ဍဆရာဆရာကြီးရဲ့ယရဏဂုံကြီးမှာဆရာဆရာကြီးရဲ့ဂုံတော်အ내အထိပ်ပဲတွေပေါ့ဆရာဆရာကြီးကတော့သူကတလာခြင်းကောင်းတော်မူသောမြတ်စွာဘုရားဆိုတဲ့အထိပ်ပဲကိုပို့ပြီးတော့နှစ်သက်ပုံပေါ်တယ်ဒါကြောင့်သူကတဂုံတော်ကိုဖွင့်တော့အဲ့ဒီအထိပ်ပဲတစ်ခုပဲဖွင့်တယ်လာခြင်းကောင်းတော်မူသောမြတ်စွာဘုရားဒီမင်္ဂလာမြတ်စွာဘုရားရှင်ရဲ့ရှိတော်မှောက်မှာနောင်လေးသင်ချင်းနဲ့ကဘာတသိကြရင်ဂေါရမဆိုတဲ့အမည်နဲ့တမ္မာတမုဒ္ဒဘုရားတစုသင်ဧကမုစ္ဆဖြစ်လိမ့်မယ်လို့ဇာတိပန်ဆင်ញံရတဲ့အချိန်ကစပြီးတော့ဗောဓိပင်အောင်ရှေးပလင်ပေါ်မှာတပ်ပညုဘုရားချစ်ကိုရောက်တဲ့အချိန်အထိကောင်းစွာကြောက်တော်မူခဲ့တယ်။လာခြင်းကောင်းတော်မူခဲ့တယ်။တန်မြာခရီးရှိကြီးကိုကောင်းကောင်းကြီးကြွလာတော်မူခဲ့တယ်။ဘလို့ကြွလာတယ်လဲဆိုရင်တော့တပည့်ညူတဲ့ညံတော်ကြီးကိုညီမကျက်ချပြီးတော့ပါရမီ7ပါးဖြည့်ကျင့်ပြီးကြွတော်မူခဲ့တယ်။လာခြင်းကောင်းတော်မူသောမြတ်စွာဘုရားဆိုတာတဏှာခီးစီကြီးကိုပါရမီတော်ကြီးဖြည့်ကျင့်ပြီးတော့ကြွလာတော်မူခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ကြီးရွယ်ချက်ရဲ့လှုပ်ဆောင်ချက်ရဲ့နှစ်ခုရှိတာပေါ့။မြတ်စွာဘုရားတဏှာခီးကြွလာတော်မူခဲ့တာကြီးရွယ်ချက်က ပါတယ်လေတပ်ပင်ညာတော်ရာရောင်းရော၍ဆိုတဲ့အတိုင်းတပ်ပင်ညူတာညာတော်ကြီးပဲဘာလို့ပဲလို့လို့ကိုအခုလုံနေတဲ့အလုဟာတပ်ပင်ညူတာညာတော်ကြီးရဲ့ထောက်ပံ့ဖြစ်ပါစီတပ်ပင်ညူတာညာတော်ကြီးကိုရဖို့အကြောင်းတရားဖြစ်ပါစီကုသိုလ်ကောင်းမှုဒါနသီလဘာဝနာစသဖြင့်အများကကုသိုလ်လို့သင်္နာမြင်နာသတ်မှတ်တဲ့အလုတွေလုံရင်လည်းပဲတပ်ပင်ညူတာညာတော်ကြီးရဲ့အထောက်ပံ့ပဲတပ်ပင်ညူတာညာတော်ကြီးကိုပဲဥတည်ရချပြီးတော့လှုပ်ဆောင်ခဲ့တယ်ဒီလိုဆိုတော့တွေးကြရှိတာပေါ့လေမြတ်စွာဘုရားအလောင်းတော်ဟာဘယ်ဘဝရောက်ရောက်ကိုကိုကိုဘုရားလောင်းမှန်းသိသလားလို့တွေးကြရှိတာပေါ့သိနိုင်မှာမလားဘဝတိုင်းတော့ဘယ်သိနိုင်မှာမလဲကိုကိုကိုဘုရားလောင်းမှန်းမသိဘူးဒါကြောင့်မလို့တောထွက်တဲ့ဇတ်တော်တွေဘာကြီးကြီးနိုင်ပေါ့ဒီဘုံသုံးပါးကြီးကိုကာမရူပအာရူပလို့ခေါ်တဲ့ဘုံသုံးပါးကြီးကိုမိလောင်မြင်ကြီးလို့မြင်နေဒီ32ဘုံကြီးကိုမစင်ကြီးကြီးတွေပြည့်နေတဲ့တင်ကြီးတွင်ကြီးလို့မြင်နေတန်လောင်အင်ကြီးလို့မြင်နေစသဖြင့်အဲ့ဒီလိုတန်တရားရဲ့အပြစ်ခန္ဓာရဲ့အပြစ်ကိုမြင်ပြီးတော့ဒီတန်တရားဒီခန္ဓာကလွတ်အောင်ငါကြိုးစားတော့မယ်ဆိုပြီးတော့ဒီဝဒီခန္ဓာနဲ့အပြတ်ချမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တောထွက်ခဲ့ကြတာပါပဲဒါပေမဲ့လို့ဒီမင်္ဂလာမြတ်စွာဘုရားကနိယတဇာတိပံဆင်မြန်းပြီးသားဆိုတော့မဲ့ဖို့ဒီပါးကြီးဆိုက်ခဲ့ရလားမဆိုက်ဘူးဥဒိယကတော့တန်တရားကလွတ်အောင်ယုံမယ်ဆိုပြီးတော့ကိုချတာနော်ဒါပေမဲ့ဘဝတော်တော်များများမှာတော့တရဝအများရဲ့အကျိုးကိုသိဖို့ရွတ်ဆောင်ခြင်းနဲ့စိတ်ကအင်မတန်ကြီးမားလွန်းတဲ့အတွက်ဖျားစုပဲပန်ဆင်ခဲ့ပါလေ။ဘာကုသိုလ်ကောင်းမှုပဲပြည့်စုံတပ်ပင်ညူတညာနတပစ္စယောဟောတုတရားကပြောရင်ပြောရင်ပေါ်လာတယ်လို့လေးတွေပဲပြောပြောသွားရတာဆိုတော့အဆင်ပြေတယ်လို့ပဲပေါ့နော်။အဲ့လိုနဲ့ပဲတရားကရှင်းရှင်းသွားတာဒီနေ့တော့ရှင်းအောင်လုပ်လို့မဖြစ်ဘူး။တပ်ပင်ညူတညာနတပစ္စယောဟောတုဆိုတဲ့စကားလုံးလေးပြောလိုက်တာနဲ့ဖတ်ဖူးတဲ့စာလေးတစ်ပုဒ်ဘာသွားတတိယလဲဆိုတော့တို့ကဒိဋ္ဌံပရိသိဏီပေါ့လေပရိသိဏီတွေအင်တာဗျူးလုပ်ပြီးတော့ရေးထားတဲ့ဆောင်းပါးတစ်ခုအဲ့ဒီမှာတောတဲ့ဥစဉ်ကြီးတစ်ပါးကိုမေးတာပေါ့အရှင်မြတ်ဘာပရိသိဏီလဲဆိုတော့သူကဣဒံမေပုံညာတပ္ပိညုတညာနတပစ္စယောဟောတုဆိုပရိတလုံးချတယ်တပ္ပိညုတညာနတပစ္စယောဟောတုဆိုပရိတလုံးချတယ်လူတိုင်းလူတိုင်းအဲ့ဒီလိုပရိသိဏ်ဖို့လိုရလားကိုကဘုရားစုပန်ပြီးတော့ဘုရားဖြစ်ကြောင်းပါရမီကောင်းမှုတွေကြိုးစားဖြည့်ကျင့်နေတယ်ဆိုရင်တော့ကိုဖြည့်ကျင့်လိုက်တဲ့ပါရမီဟာတပ္ပိညုတညာတော်ကြီးရဲ့ထောက်ပံ့ဖြစ်ပါစေဆိုပြီးတော့ဆုတောင်းရမှာဆုတောင်းလဲဆိုတာကရှင်းတော့ကရှင်းဉာဏ်ပညာရှိတွေဘာသာတန်တဲ့အတိုင်းပြောရတာပေါ့လေဆုတောင်းလဲဆုတောင်းလဲဆိုတာကဘုလိုသူများစီကအလကားရဖို့လက်ဖြန့်တောင်းတဲ့သဘောမဟုတ်ပါဘူးတောင်းဆိုတဲ့စကားလုံးလေးကြောင့်ဘုလိုလက်ဖြန့်တောင်းလို့ဖြစ်နေတယ်ဆုတောင်းလဲဆိုတာအမှန်ကတော့ကြီးမင်းချက်ချတာပါပဲပဋ္ဌာနာပဋ္ဌာနာဆိုတာကြီးမင်းချက်ကိုပြောတာငါအခုလုပ်လိုက်တဲ့အလုပ်ဟာတပ်ပိညုတညံတော်ကြီးကိုရည်မှန်းပြီးတော့လုပ်တာပါလို့ဆိုလိုတာတပ်ပိညုတညံတော်ကြီးရပါရစေလို့တောင်းတာဟုတ်ရဲ့လားအဲကြောင့်ဆုတောင်းတယ်လို့မခေါ်ဘူးဆုပန်တယ်လို့ခေါ်တာပေါ့အဲ့တော့ဗရိစိတ်တဲ့ဆိုလည်းကြည့်ပြီးတော့လည်းစိတ်ကြအောင်နော်ကိုစိတ်တဲ့စိတ်ဗရိဟာဘာကိုစိတ်တဲ့အထိတ်ပဲဘာကိုစိတ်နေတဲ့ပါဠိစကားလုံးဟာဘာအထိတ်ပဲကိုရည်ညွှန်းတယ်လဲဆိုတာနားလည်ဖို့လိုပါတယ်ကိုကတကယ်ကိုပဲဘုရားစုပန်တဲ့ဆန္ဒနဲ့စိတ်ပေါ့နော်ဒါလည်းပဲအဲ့ဒီလိုဤတပင်ညာညာနာတာတစ္ဆေဟောတုတပင်ညာညာနာတာတစ္ဆေဟောတုနဲ့ဒီလိုစိတ်နေရတဲ့အရာမျိုးလည်းမဟုတ်ပါဘူးကိုယ်တော်တစ်ခုကိုလှမ်းလိုက်လှဲလှထက်ထက်တန်တန်တဲ့တဲ့ကြွားကြွားနဲ့ပြီးပြီးပြင်းပြင်းလှုပ်ပြီးတော့မှအဲ့ဒီအလုပ်ကိုအားရတဲ့စိတ်ကလေးအာယုံခံစားပြီးတော့ဒီအလုပ်ကြီးဟာတိကျအားလုံးကိုအကုန်စင်သိမြင်နိုင်တဲ့ဉာဏ်တော်ကြီးအတွေ့ဖြစ်ပါစေအဲ့ဒီစကားလုံးတုံးလိုက်တက်လိုက်ကြည့်သုမရလို့မဟုတ်ပါဘူးဒီအလုပ်ကြောင့်တတ္တဝါအများကိုတန်တရာဝိသင်ရေကနေကဲတင်နိုင်တဲ့သူဖြစ်ပြစေလို့ဆိုရင်လေအတိတ်ပဲအတူတူပါပဲနော်ဒီမင်္ဂလာမြတ်စွာဘုရားရှင်ရဲ့ခြေတော်ရင်ကနေစပြီးတော့ဗောဓိမန္တန်အောင်ဖျားဖြစ်တဲ့အချိန်အထိပါရမီတော်7ပါးကိုဖြည့်ကျင့်ပြီးတော့ကောင်းကောင်းကြီးကြွလာတော်မူခဲ့တယ်ကောင်းစွာလာခြင်းကောင်းတော်မူသောမြတ်စွာဘုရားအဲ့ဒါလေးကိုသကလုံးလေးဖြည့်မယ်ဆိုရင်တော့ပါရမီ7ပါးဖြည့်ကျင့်ပြီးတော့လာခြင်းကောင်းတော်မူသောမြတ်စွာဘုရားအဲ့လိုဆိုတော့ပါရမီ7ပါးချဲ့တွေးလိုက်ရင်ကုန်ပါဦးမလား7ပါးဆိုတော့ကုန်ပါတယ်ချဲ့လိုက်ရင်တော့မကုန်တော့ဘူးပေါ့ကဲမချဲ့ပါအကျဉ်းချုပ်လေးပဲဆိုပါပါရမီ7ပါးအစင်တိုင်းမမားစင်နဲ့ဆိုကြည့်စာရွက်မှန်လည်းတော့စာရွက်ချက်မရှိဘူးနော်အဲ့ဒါအစင်မမှန်ရင်နေ40ပါးကြည့်ပြီးရဆိုကြည့်ပါလားတယောက်တစ်ပါးဆိုရင်10ယောက်ဆိုတော့မပြည့်ဘူးလားဆိုလိုက်ရသံဖို့ဒါနာသီလ
နိက္ခမ
ปัญญาวิริยะขันติสัสสะ
ทิฏฐาน
ะเมตตาอุเบกขาสัมปวินัยเจตระมาหมิดาบ่เนาะทานะทีละนิคขมมะนิคขมมะหมูเนาะนิคขมมะปัญญาวิริยะวิริยะแลหมูเนาะวิริยะวะลังจินสังขะပြီးတော့ပါလေခန္တီသစ္စာဒိဋ္ဌာနာမေတ္တာဥပေက္ခာပထမဆုံးဒါနပါရမီအဲ့ဒါလေးစဉ်းစားလိုက်ရမယ်နော်ဒါနပါရမီဆိုတော့စွန့်ကြပေးကံတူတန်းတဲ့အလုပ်ပေါ့မြတ်စွာဘုရားဒါနပါရမီဖြည့်ခြင်းနဲ့အကြောင်းအရာတွေအာရုံပြုလိုက်ပေါ့ဒါနပါရမီဖြင့်လာခြင်းကောင်းတော်မူသောမြတ်စွာဘုရားလာခြင်းကောင်းတော်မူသောမြတ်စွာဘုရားကိုမူသည်ကံပြီးတော့ကိုယ်ချက်စဉ်းစားတာလေးနဲ့ဖြည့်စွက်ပြီးပွားများရမှာနော်လာခြင်းကောင်းတော်မူသောမြတ်စွာဘုရားဒါလေးစကင်ခဲ့တယ်ထပ်ဖြည့်လိုက်တော့ဒါနပါရမီဖြင့်လာခြင်းကောင်းတော်မူသောမြတ်စွာဘုရားဒါနပါရမီဖြည့်တာလေးအာရုံပြုလိုက်ပေါ့တိတာထင်ရှားတဲ့အထွတ်တိတ်ကြတာဘာတွေရှိမလဲဝေတန္တရာမင်းကြီးလည်းရှိတယ်ခန္ဓာကိုယ်ကအင်္ဂါခြေလက်တွေပါစွန့်ပြီးတော့ရှိတဲ့ဒါနကြတော့ပါရမီကလည်း30ရှိတာပေါ့နော်ယူယူပါရမီရဲ့ဥပပါရမီရဲ့ပရမတ်္ထပါရမီရဲ့ယူယူပါရမီကိုပဲမူလပါရမီလို့လည်းခေါ်တာပေါ့မူလပါရမီဆိုတာကတော့ပြောနေကြအတိုင်းပေါ့ပါရမီ10ပါးဥပပါရမီ10ပါးဆိုတာကအဲ့ဒီ10မျိုးကိုပဲအင်္ဂါခြေလက်တွေစွန့်ပြီးတော့ဖြည့်တာအင်္ဂါခြေလက်တွေဖြည့်ပြီးတော့စွန့်တာကိုဥပပါရမီဥပ္ပါဒရာကအနိကပ်ပေါ့လေအတ္တနဲ့ကိုနီးကပ်နေတာမို့လို့ဥပ္ပါပါရမီအင်္ဂါခြေလက်တွေစွန့်ရတယ်ဆိုတော့လေအတ္တနဲ့တော်တော်နီးတယ်နော်ပရမတ္ထပါရမီပရမတ္ထပါရမီဆိုတာကတော့အမျက်ဆုံးမို့လို့ပရမတ္ထပါရမီအတ္တကိုပါစွန့်ပြီးတော့ဖြည့်တယ်ပါရမီအဲ့တော့ပါရမီ10ပါးလုံးမှာတစ်ခုတစ်ခုချင်းမှာနောက်ထပ်နှစ်ခုနှစ်ခုတိုးသွားတော့ပါရမီ10ပါးအပြား30အလုံးကဘယ်လောက်တော့အပြား30ဆိုပြီးတော့အလုံး60လို့လည်းမထင်သေးဘူးနော်အပြား30ဆိုတာကွဲပြားတာဆိုတာအမျိုးအစား30ကွဲပြားပါတယ်ဒါပါဠိစာပေတုံးပေါ့လေအဲ့တော့ဒါနပါရမီချင်းလာခြင်းကောင်းတော်မူသောမြတ်စွာဘုရားအသက်ဆုံးပြီးတော့ဖြည့်တာလေးဆိုဘယ်ဘွားကြီးရှိမလို့ဆရာအောင်ရှင်မင်းပေါ့နော်ရှင်မင်းဖြစ်စဉ်တုန်းကသူ့မိတ်ဆွေတွေကဟိုငါတို့ဘာတို့ညာတို့သူ့ဘဝဝတ္ထုတွေရှိတယ်လေသူ့မှာကဘာသူ့ဘဝဝတ္ထုမှမရှိတော့ခုနေတုန်းကလူထံပုဂ္ဂိုလ်ရောက်လာလို့ရှိရင်ငါရဲ့ခန္ဓာကိုယ်အသားကိုပဲစားသစီတော့ငါရဲ့ခန္ဓာကိုယ်အသားပဲစုတော့မင်းအဲ့ဒါနဲ့ဗျာမင်းကပုံနှံရောင်ဆောင်ပြီးတော့လာအလူခံနေလာလူခံတော့သူကမိဘုံကြီးဖိုးခိုင်းပြီးတော့မိဘုံကြီးနဲ့ခုံမဆင်းလိုက်ဘူးလားယုံနာကျင်လေးစားရအောင်လို့လေအဲ့ဒါယုံနာကျင်လေးစားရအောင်လို့သူ့အသက်ကိုစွန့်ပြီးတော့လှူဒန်းလိုက်တယ်ဒါပေမဲ့သေသွားရဲ့လားသေတော့မသေဘူးလားသူ့ရဲ့ကုသိုလ်ပါရမီအရှိန်ဝါတတ္တိတွေကြောင့်မီးဘုံကြီးနဲ့ဆင်းလိုက်ပြီမဲ့ရေအိုးပေါင်းအလုံးတရားနဲ့ချိုးလိုက်ရတယ်လို့ပဲတကူလုံးအေးချမ်းသွားတာပဲဒါကုသူ့ရဲ့ကုသိုလ်တကူပါပဲဒါပေမဲ့လို့မီးဘုံကြီးရဲ့ခုံဆင်းစဉ်တော့ကတော့ငါခုံဆင်းလိုက်လို့ချင်းပူမှာမဟုတ်ပါဘူးအေးမှာပါငါရဲ့တကူတွေကရှိပါတယ်ဆိုပြီးခုံဆင်းတာဟုတ်ရဲ့လားမဟုတ်ပါဘူးဗျာမဟုတ်ဘူးတကယ်ကိုသူ့စိတ်ထဲမှာကတော့အကင်ဖြစ်တော့မယ်ဆိုတာသိပြီးသားပဲနော်ဒါပေမဲ့လို့အလိုက်လေလေဝမ်းမြောက်ဝမ်းသာပျော်ပျော်ရွှင်ရွှင်ကြီးနဲ့ကိုခုံဆင်းလိုက်တာအဲ့ဒီနေရာမှာလေဒါနပါရမီလို့ဆိုပေမဲ့ဉာဏ်နဲ့ပါရမီတွေလည်းအများကြီးပါပါတယ်ဘယ်ပါရမီမဆိုပါရမီတစ်ခုဖြည့်ကျင့်လိုက်တဲ့ဆင်ဉာဏ်နဲ့ပါရမီတွေလည်းတဏှာငင်တစ်ဆင်ပါပါသွားတာပဲဖះလောင်းယုံရင်တတိဘလောက်ကောင်းလိုက်တယ်လေတမာတိဘလောက်ကောင်းလိုက်တယ်လေဆိုတော့ဒီဘုံကြီးတွေခုံဆင်းနေမယ်ဆိုတော့ချက်ချင်းခုံဆင်းတာဟုတ်ရဲ့လားဘာလုပ်လိုက်သေးတို့ခါလိုက်သေးတယ်ခန္ဓာကိုယ်ခါလိုက်သေးတယ်ပျော်လို့ခါတာဟုတ်ရဲ့လားပြောလိုက်တာဆိုပြီးတော့ဟို랩ကတာမဟုတ်ဘူးเนาะဖះလောင်းရမယ် 랩ကတာမဟုတ်ဘူးခန္ဓာကိုယ်မှာအမွေးတွေကြတဲ့မှာဟိုယုံတန်းတွေဘာလို့တော့အကောင်လေးတွေမရှိဘူးလားရှိတယ်ငါမိဘုံကြီးတဲ့ခုံဆင်းလိုက်ရင်ငါခန္ဓာကိုယ်အမွေးကြတဲ့မှာရှိတဲ့အကောင်လေးတွေသေကုန်လိမ့်မယ်ကိုကအသေးခံတဲ့အချိန်မှာတော့သူများသေမှာသိုးရင်တဲ့စိတ်ကလေးသိုးရင်တဲ့တော့ကမဟုတ်ပါဘူးငဲ့ညာတဲ့စိတ်လေးတဏှာကိဏစိတ်လေးဖြစ်ဖြစ်အောင်ရှင်းလိုက်ပြီးတယ်တိရစ္ဆာန်ပြင်မဲ့ဘလောက်များကြီးညိုပြာကောင်းထားတော့ယုံမင်းသက်တော်လေးများဖတ်ပြီးဆိုဦးစင်းတို့ယုံမင်းလေးချစ်စရာလေးဆိုတော့လက်အုပ်လေးတောင်ချီမိတယ်နော်ချစ်စရာကောင်းလိုက်တာကြီးညိုစရာကောင်းလိုက်တာလေးစားစရာကောင်းလိုက်တာ ဖယားလောင်ဇာတို့ဒီကြည့်ကြည့်ပြီးတော့ဒိဋ္ဌံယုတ်လေးတွေထုထားမယ်ဆိုရင်ကြောင်းနဲ့ပြည့်နေမှာနော်ဒါနပါရမီချင်းလာခြင်းကောင်းတော်မူတော်မြတ်စွာဘုရားပြီးတော့သီလပါရမီဒါကထူးခြားကြမလို့ကိုယ်နဲ့နှုတ်လုံးချောင်းဆန့်ထိန်တာပဲပေါ့ဒါဒီလည်းပဲစဉ်းစားကြည့်လိုက်ပေါ့ရိုးရိုးသီလလေးတွေမစဉ်းစားတော့မှအင်္ဂါချင်းလေးဆွတ်နာတော့အသက်ဆွတ်နာလောက်တော့စဉ်းစားကြည့်လိုက်ပေါ့အသက်ဆွတ်ပြီးတော့သီလဖြည့်တိုင်းလည်းမရှိဘူးလားတာရကလေးကဒါရဲပုရိဒ္ဒနဂါမင်းတို့သင်္ခပါလနဂါမင်းတို့စံပေယနဂါမင်းတို့ပေါ့နော်လူပြည်တက်ပြီးတော့ဥစ္စာတဲ့ငကပြည်ကြတော့ငကမရည်နဲ့ဥပုသံဖို့မလွယ်ဘူးဆိုပြီးတော့လေလူပြည်တက်ပြီးဆောင်တံပိုးကြီးတပိနာမဆောင်ပေါ့လေအဲ့ဒါလူပြည်မုတ်ဆိုးတွေကတွေးပြီးတော့တကြင်းနဲ့ရှူဆိုးတွေနဲ့ထူးဘယ်လောက်ပဲနှိမ့်ဆက်နှိမ့်ဆက်ပြီးခံပြီးတော့သီလအပြစ်မခံခဲ့ဘူးသီလပါရမီဖြည့်ကျင်တော်မူခဲ့တယ်မျက်ဆောင်ထိုးလိုက်မယ်ဆိုရင်ဒီမုတ်ဆိုးတွေပြာကြမတော်နိုင်ဘူးလားကြကြသွားနေတယ်ဒါပေမဲ့သူ့ရဲ့ဒေါသလေးကိုချုပ်ပြီးထားတယ်ဒေါသလေးတွေကလို့ဒါစကားရပြောတာပါဒေါသကမဖြစ်ပါဘူး나ကျင်နဲ့나ကျင်မှုကိုခံစားရတဲ့သဘောလေးတော့ဖြစ်တယ်အဲ့ဒီဘက်မှာဒေါသမဖြစ်အောင်ကိုယ်စိတ်ကိုသိမ်းဆီးထားနိုင်တယ်စိတ်ထက်ကဒေါသဖြစ်တော့မှအဲ့ဒီစိတ်ထက်ကဒေါသကိုယ်ပေါ်နှုတ်ပေါ်ရောက်မလာအောင်ချိန်သိမ်းထားနိုင်တယ်စိတ်나ကျင်လို့တော့လေတစ်ချက်တစ်ချက်တော့ဒေါသဖြစ်ခြင်းဖြစ်မှာပေါ့ဒါပေမဲ့စိတ်ထက်ဒေါသဖြစ်ရင်လည်းသီလပြည့်ရလားမပြည့်ဘူးသီလဆိုတာကိုယ်နဲ့နှုတ်ကိုဆောင်ထိန်တာနဂါမင်းသီလဥပုသ်ဆောင်တာလေကြီးညိုစရာသိကောင်းတာပဲဒါနသီလပါရမီဖြင့်လာခြင်းကောင်းတော်မူသောမြတ်စွာဘုရားဒီလောက်ပဲနမူနာပြောဖို့တေးသေးတာလျှောက်ပြောနေကုန်မှမလားသုက္ကတာနဲ့နဲ့တဏှာကြီးပြေးပါလိမ့်မယ်နော်ဒါဒါမလို့ပါရမီ7ပါးအကြံဉာဏ်ကောင်းစံတော့ပြောမှဖြစ်မှာပေါ့ဒါနပါရမီသီလပါရမီပြီးတော့နိက္ခမပါရမီနိက္ခမမဟုတ်နော်နိက္ခမဆိုရင်တောထွက်တဲ့လူပုဂ္ဂိုလ်ကိုရတယ်အဝိထုနိုင်ငံကြီးနေကာကြီးနဲ့ခါကွေးနှလုံးဆင်မနဲ့နှလုံးဆင်တော့မှာမနှလုံးဆင်တော့မှာနိခမ္မနိခမ္မဆိုမှပါရမီကိုရပါတယ်တောထွက်ခြင်းကိုရပါတယ်ကာမဂုဏ်အာယုမှလွတ်မြောက်ခြင်းကိုထွက်မြောက်ခြင်းကိုရပါတယ်အဲ့တော့တောထွက်တာကတော့အထွတ်ထိပ်ပေါ့လေကာမဂုဏ်အာယုနေကနေခေတ္တခဏထွက်ခွာနေတယ်ဆိုရင်လေနိခမ္မပါရမီပါပဲဒေတာလေးတပတ်သွားအာထုဆယ်ရည်လေးသွားအာထုတလတ်သွားအာထုတဲ့ဆိုရင်ကာမဂုဏ်အာယုနဲ့နေခေတ္တခဏထွက်မြောက်နေတာဖြစ်လို့နိခမ္မပါရမီဖြစ်နေတာပဲအဲ့လိုတရားဝဲမှာတရားနာနေတဲ့အချိန်မှာလဲကာမဂုဏ်အာယုန်တွေကနေခိတ္တခဏရုံထွက်လာတာမဟုတ်ဘူးလားမှန်ပါဘူးမနှက်ဆန်ကြရင်တော့အကယ်ဒမီဘွဲနဲ့ဆိုတော့ရုံထွက်ပါအောင်မလားထွက်တယ်လို့လဲထွက်ကြံတယ်လို့လဲကြံပေါ့ဒါမဲ့တရားဝဲဆောစောသိမ့်ပြလိုက်မယ်လေးစီအောင်အဲ့တော့နိခမ္မပါရမီတဲ့အခုလိုတရားနာနေတဲ့အချိန်ကာမဂုဏ်အာယုန်တွေမင်းတို့နေခဲ့ဦးမင်းတို့နေခဲ့ဦးခဏနေခဲ့တော့ပြောပြီးတော့ထွက်လာခဲ့တာပြီးတော့မှပြန်လာခဲ့မယ်ပေါ့ဟုတ်လားထွက်လာတော့စိတ်ကလေးပြတ်ထားတော့နောက်ဆန်တင်းမနေနဲ့တရားထိုင်တဲ့အိမ်မှာဘယ်လိုများနေမလဲမသိဘူးဆိုတော့နိခမဖြစ်ပါမလားမဖြစ်ဘူးဒါနနိခမပါရမီမှာလည်းပဲမဟာသနကမင်းကြီးတို့ထိနှံစင်စင်နဲ့ဆွန့်ပြီးတော့တောထွက်တာဒီအများကြီးပေါ့ဒါနသီလနိခမပြီးတော့အကျော်ချလိုက်ပြီးဉာဏ်ဉာဏ်ပြီးပြီထင်တယ်ဆံမိုးလေးမမေ့နဲ့လေးခွန်းဆံမိုးဒါနသီလနိခမပညာဝီရိယပညာဆိုတာကပညာပါရမီပညာပါရမီဆိုတာကအကောင်းဆုံးအကြောင်းကျိုးကိုခွဲခြားသိနိုင်တဲ့အသိဉာဏ်ကိုပြောတာပါပဲ။သိအောင်လေ့လာတိုင်းလည်းပညာပါရမီပဲပေါ့။ကိုသိထားတဲ့အသိသူတစ်ပါးကိုဖြန့်ဖြူးတာလည်းပညာပါရမီပဲ။အဓိကကတော့ကိုသိထားတဲ့အသိတရားတွေသူတစ်ပါးကိုဖြန့်ဖြူးပေးမှပညာပါရမီ။ကိုသိထားတဲ့အသိဉာဏ်ကိုအသုံးချပြီးတော့အများကောင်းကျိုးဆောင်ရွက်မှပညာပါရမီ။ဒါလည်းပဲမဟောဒရာဒုက္ခမိန်တို့ကိုတတ်ထားတဲ့အသိဉာဏ်ပညာနဲ့အများအကျိုးတည်ဖို့ရွတ်ဆောင်ခဲ့တာလေးတွေအာယုံကြည့်ကြည့်ပေါ့။ဒါမဟောဒရာသတော်ကြီးထိုင်စဉ်းစားရင်ကိုတဏှာကြီးနဲ့ဘယ်လုံးမှမကုန်နိုင်ဘူးနော်။အဆုံးဖြတ်တည်လေ။အဲ့ဒါပညာပါရမီဖြင့်လာခြင်းကောင်းတော်မူသောမြတ်စွာဘုရား။စသည်ဖြင့်ပွားယုံပါလေ။ပညာဝီရိယဝီရိယပါရမီ။ဝီရိယပါရမီဆိုတာကတော့ကောင်းမြတ်တဲ့ကိစ္စအပြစ်ကင်းတဲ့ကိစ္စအပြစ်ကင်းတဲ့အလုပ်ကောင်းမြတ်တဲ့အလုပ်တွေကိုကြိုးကြိုးစားစားအားထုတ်တာပါပဲဝိရိယပါရမီမှာဆိုရင်စံပြားကပါတယ်လေမဟာဇနကဇနကတော့မဟုတ်ဘူးနော်မဟာဇနကမင်းသားမင်းသားဘုရားမှာမင်းသားလို့ပဲပြောမလဲမင်းကြီးတော့ဖြစ်တာတော့နောက်ပိုင်းတော့နော်ပထမတော့ရည်တဲ့ကုရုံကတော့မင်းသားလည်းမဖြစ်သေးပါဘူးနော်ဒါမဲ့လို့လည်းပဲမင်းရဲ့တာမလို့မင်းသားလို့ပဲခေါ်မှာပေါ့လေအကြောင်းတစ်ခုခုကြောင့်ကသူကတဏှာမှာရောက်နေရတာကိုအဲ့ဒါသမုဒ္ဒရာထဲမှာလက်ပြကူပြီးတော့ဝိရိယပါရမီဖြည့်ကျင်နေတယ်။ပညာဝိရိယပြီးတော့ခန္တီပါရမီခန္ဓာကိုတည်တည်လေးထားတော့ခန္တီလို့ခေါ်တာပေါ့နော်။ခံစားရှိတာခံတော့ခံမှာပဲ။ဒါပေမဲ့ မတိမငြိမ်းနဲ့လှုပ်လှုပ်ရွရွခံရမှာမဟုတ်ဘူးနဲ့တီတီလေးခံရမှာအဲ့ဒါကိုခံတီခေါ်တာပါလူရင်းကတော့သီးခံခြင်းပေါ့ခွင့်လွှတ်ခြင်းပေါ့နားလဲခြင်းပေါ့အဲ့တော့ခံတီပါရမီကြတော့လေထင်ရှားတာတွေပါတယ်ရှိတော့အဲ့ဒါမှလည်းခံတီပဲနော်ခုနသီလကြတော့လေဘုရိတက်ကပါတာပဲဘယ်ပါရမီမဆိုပါတာပါပဲမဟာကပိညောင်မင်းကြီးအလောင်းညောင်မင်းကြီးတော့လေပါတာပဲမလားမဟုတ်ဆိုကကောင်းဂဲနဲ့ထုတ်တာလေသီးခံခဲ့ရတာပဲနော်အထင်ရှားဆုံးဆိုတော့ဟိုဓမ္မပါဠိမင်းသားတွေပါတော့အသက်ပေးပြီးတော့ကိုခံတီပါရမီရှိခြင်းနေတာပဲဓမ္မပါဠိမင်းသားလေးဆိုတာကဟိုအရှင်ဒေဝရအလောင်းရှင်မင်းရဲ့သားလေအဲ့ဒါတနေ့တော့မိဖုရားကြီးကခလေးလေးနဲ့ချုံမြူပြီးတော့နေတဲ့အချိန်ရှင်မင်းကြီးရောက်လာတော့တိမထားမိဘူးလက်မကျင်းမိဘူးခီးဘုံမကြုံမိဘူးအဲ့နဲ့ဒီကလေးတလောက်အရွယ်မှာတောင်းမှအဲ့တော့ခလေးက9လသားပဲရှိသေးတာပါအခု9လသားအရွယ်မှာတောင်းမှသူ့သားလေးပဲဂယုဆိုင်နေတယ်ကြီးလာလို့ရှိရင်တော့ငါ့ကိုရှိတဲ့တောင်ထင်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီကလေးပေါ်မှာရန်ညှိုးဖွဲ့လိုက်တယ်ဒီကလေးကြောင့်မိဖုရားကြီးကငါ့ကိုဂယုမဆိုင်တာအဲ့ဒါနဲ့မင်းမူရနဲ့မင်းချင်းယောက်ျားတွေကိုအဲ့ဒီကလေးသွားခေါ်ခိုင်းတယ်မင်းရင်မြန်မာပက်လက်လေးထားပြီးတော့ဒီကလေးကြောင့်ငါမိဖုရားကြီးငါ့ဘောမှာအချစ်မေတ္တာတွေရော့တာပဲဆိုပြီးတော့လက်ဖြတ်တယ်ဘယ်ဘက်လက်ဖြတ်လိုက်ညာဘက်လက်ဖြတ်လိုက်ပြီးတော့ခြေထောက်ကိုဖြတ်လိုက်လက်နှစ်ဘက်ခြေနှစ်ဘက်ဖြတ်ပြီးပါပြီမိဖုရားကြီးကလည်းသားတော်လေးခေါ်တဲ့သူကလေးကရိပ်မိလိုက်တယ်ခုနခင်ကြီးကိုမကြုံပြီးတဲ့အပြစ်လေးကြောင့်ဒေါသနဲ့လုတော့မှာပဲပြေးလိုက်လိုက်တော့လက်နှစ်ဖက်ခြေနှစ်ဖက်မရှိတော့ဘူးအဲ့ဒီမှာဒီမိဖုရားကြီးကတောင်းမနဲ့အရှင်မင်းကြီးလက်နှစ်ဘက်ခြေနှစ်ဘက်ဖြတ်လိုက်ပြီးဆိုတော့အရှင်မင်းကြီးကဘာမှဒုက္ခမပေးနိုင်တော့ပါဘူးဒါလို့ဆိုရင်ကျင်းနဲ့ပြတ်ပါပြီဒီကလေးလေးကိုခေါ်သွားပြီးတော့ကျမတဏှာရသွားပြီးတော့အတမွေးဝမ်းကြောင်းပြုပါရစေ။ရှင်မင်းကြီးကလက်မခံဘူး။နောက်ဆုံးကျတော့ခေါင်းမှာဖြတ်ထားလိုက်တာလေ။ခေါင်းလည်းဖြတ်လိုက်ရမိဖုရားကြီးလည်းရင်ခွဲနာကြပြီးပြေးတော့တာပေါ့။မိဖုရားကြီးရင်ခွဲနာကြတည်တော့ရှင်မင်းကြီးလည်းမိဖုရားကြီးမရှိတော့မနေတတ်တော့ဘူး။အဲ့ဒါနဲ့ပလင်မောင်းကနေအောက်ဆင်းကျမ်းမင်းကြီးလည်းကိုယ်ကျမ်းမင်းကိုယ်မိကြီးလည်းဟက်တက်ွယ်ပြီးတော့ချက်ချင်းပဲညီညူသွားတာပါပဲ။အဖေပြင်းမလို့ညီညူတာလားသားပြင်းမလို့ညီညူတာလား။မိဘပြင်နာမှာမိဘပြင်မှာမှာညီညီမကြီးမထင်နဲ့နော်သာသမီပြင်မှာရင်လည်းပါဖြစ်တတ်တော့သာသမီကကိုထင်သီလတမာတိပညာတိပြည့်စုံနေမယ်အတိတ်ဘဝတန်ရာကဖြစ်ကျင်နေတဲ့ပါရမီတွေအားကောင်းနေမယ်ဆိုရင်သာသမီပြင်မှာလည်းပဲမိဘညီညီတဲ့တရားကိုရောက်နိုင်တယ်သာသမီဆိုတာလူမလို့အသာထားပေါ့တိရစ္ဆာန်ကိုပြင်မှာမိတဲ့ဓမ္မခုတနည်းကဖျားလောင်းညောင်မင်းရဲ့ခေါင်းကိုကြောက်ခဲနဲ့ထူတဲ့မုတ်ဆိုးကြီးလည်းပဲညင်ညူသွားတာပဲမဟုတ်ဘူးလားတိရိစ္ဆာန်ပြင်းမာတာတော့ညင်ညူသေးတယ်နော်အဲကြောင့်ကိုယ့်ရန်ကြောင်လေးတွေခွေးတွေလည်းရမ်းတမ်းပြီးတော့ကန်လိုက်ကြောက်လိုက်ရိုက်လိုက်နှက်လည်းမလုပ်နဲ့ဖျားလောင်းတွေမပါနိုင်ဘူးလားပါနိုင်တယ်ဖျားလောင်းခွေးလေးတွေဖျားလောင်းကြောင်လေးတွေသွားပြီးတော့ပြင်းမာလို့ရတော့စီဝါကမတည့်ဟောအားလုံးလို့အဆင်မပြေဒီဟာလုံးလို့အဆင်မပြေအဆင်မပြေတာတွေဖြစ်တတ်တယ်နော်တိရိစ္ဆာန်လည်းသွားပြီးတော့အဆင်မသေးနဲ့တိရိစ္ဆာန်ဆိုတာအပေပုံသားဆိုပေမဲ့သူတို့ဘောမှာပြုတဲ့အပြုမှုတွေနဲ့ပတ်သက်လို့လူဖြစ်တဲ့ကိုယ်မှလည်းသူတို့နဲ့ညံ့ပါတယ်ဆိုတဲ့လူတွေမှလည်းတုံ့ပြန်မှုဆိုတာရှိတယ်။ရှိတယ်ဆိုတော့ကောင်းတဲ့ဖြတ်ခင်းပေါ်တာကပေါ့ခွေးတို့ကြောင်လို့ဆိုတော့တနင်္လာနံမဟုတ်ဘူးလား။တနင်္လာနံဆိုတော့တချို့ကကံကောင်းအောင်ခွေးကြည့်ရတယ်နဲ့မရှိဘူးလား။ဒါသမဟိုတနင်္လာနံကြောင်ရလို့တော့မဟုတ်ပါဘူး။ဒါမှမဟုတ်ဦးစင်းတို့လူတဘာဝဆိုတာကလည်းအဲ့ဒီလိုဓာတ်ဘောလေးတွေဘာလေးတွေနဲ့ပြောမှပို့လို့ချင်တာ။အိမ်မှာရှိတဲ့ကြောင်နေခွေးတွေကိုစိတ်ဆင်းအောင်လုပ်ရင်အဲ့ဒီစိတ်ဆင်းရလို့တဲ့ကြောင်သခင်ခွေးသခင်မှာစီဝါလလပါးကြီးပိတ်တတ်တယ်လုပ်တယ်မှာကနေညာအဆင်မပြေဖြစ်တတ်တယ်တနည်းလားနန်းကြောင်ရလို့မဟုတ်ဘူးနော်အဲ့ဒါခွေးနဲ့ကြောင်ဆိုလည်းလူနဲ့အရန်ကိုနီးစပ်တာကူဒါကြောင့်ငွေဆိုတာကလည်းတနည်းလားနန်းဆိုတော့ငွေပေါ်ခြင်းရင်ခွေးဝါဝကြွေကြောင်ဝါဝကြွေကြွေကြရလားအယိုးအရင်ကြွေတာလားကောင်းကောင်းလေးကြွေတာလားဟောအယိုးအရင်ကြွေတာတခါတည်းရန်လောင်းများကိုစားမဲ့အသားလေးခြံထားပြီးတော့ကြောင်လေးကျွမဲ့ခွေးလေးကျွမဲ့လုပ်ပါအောင်မတိတန်ဝယ်ကျွေးရတဲ့တိတန်ကြတော့ပစွန်ကောင်းအခွန်နေဝယ်ကျွေးတာမှလားလူမစားတဲ့အခွန်နေပဲဝယ်ကျွေးတာပါဒါနပါရမီသီလပါရမီနိက္ခမပါရမီပညာပါရမီဝီရိယပါရမီခန္တီပါရမီသစ္စာပါရမီခုနဓမ္မပါဠိမင်းသားလေးကြောင့်ကအခုအကျဉ်းမင်းလေးပြောလို့ဒါအသေးစိတ်သာခံစားပြီးတော့ကိုယ့်ကိုစာဖတ်တဲ့ဆင်မျက်ရည်တောင်ကြားတယ်နော်ခန္တီပါရမီပြီးတော့သစ္စာပါရမီသစ္စာပါရမီဆိုတာကတော့
ဝစီသစ္စာကိုပြောတာပါပဲနှုတ်ကမှန်ကန်တဲ့စကားကိုသာပြောဆိုတာပေါ့အဲ့ဒီမှာလည်းမဟာတုဒ္ဒသောမမင်းတို့ဆိုရင်စမ်းကြပဲနော်ပောရိတာဒလူသားစားတဲ့ပောရိတာဒကသူ့ကိုဖမ်းမိပါတယ်အဲ့ဒါနောက်တစ်နေ့မှာပုံနာတယောက်ကတက္ကရာတက္ကရာကိုတရားတန်တဲ့ကာထာ၄ပုဒ်ကျုပ်စုဟောကြားပြီးမယ်ဆိုတော့အဲ့ဒီတရားနာကျင်တာနဲ့ပောရိတာဒကိုဂတိပြုပေးလိုက်တယ်နန်းတော်ပြန်ပြီးတော့ကာထာလေး၄ပုဒ်တော့နာပြစေဦးကာထာနာပြီလို့ရှိရင်အသင့်စီကျွန်ုပ်အရောက်ပြန်လာခဲ့ပါမယ်အဲ့လို့ဆိုတော့ပရိသတ်ကဘယ်ယုံမှမလဲတေလူဆဲဆဲပုဂ္ဂိုလ်တေအသက်ခံရမယ့်ပုဂ္ဂိုလ်ကနန်းတော်ပြန်ပြီးတော့အသက်ခံမှုပြန်လာမယ်ဆိုတာရှင်းနိုင်ပါမလားတဘာဝရဆိုမရှင်းနိုင်ဘူးဒါပေမဲ့လည်းကိုယ့်ဆရာသမားဆိုပြန်မလာလဲနေပါစီတော့လीမတတ်နိုင်ဘူးဆိုပြီးတော့ပြန်ဆုံးလိုက်တယ်နောက်ဒီနေ့ကျတော့နန်းတော်မှာတရားတန်ကာထာ၄ပုဒ်ဘာကာထာ၄တဲ့တော့အတရားတရားတွေကနာပါများလို့ပြေးပါပြီထင်တယ်နော်တကိတိဝမဟာရာဇသတ္တိဟောတိတမဂမောတာဏံသင်္ကတိပါဠိတိနာသတ္တိဗဟုသင်္ကမောဒီလိုဆက်လိုက်တဲ့ဆင်းတော့ပြီးပါပြီနတ်ချက်ခါတာ၄ပုဒ်ဆိုတာလေအဲ့ဒီခါတာ၄ပုဒ်နာပြီးတော့နောက်တစ်နေ့ကျတော့တကယ်ကိုပဲပောရိတာရစီအဲကာရဏာနဲ့နေမှာပဲပေါ့လေကာရဏာပြီးတာနဲ့ပောရိတာရစီပြန်သွားတယ်ဟောတိတ်ကိုအံ့ဩသွားတာပေါ့ကိုယ့်ကိုသေးကြပေါ့တတ်မယ်ဆိုတာသိရတဲ့နဲ့ပြန်လာတယ်အဲ့တော့အဲ့ဒီမှာလည်းပဲသူ့ရဲ့သစ္စာပါရမီမတွေ့ရဘူးလားနောက်တော့လည်းပဲခုနဂါထာလေးပုဒ်ပြန်ဟောပြပောရိတာရလည်းပဲတံဝေကတရားရင်းရအသိမင်းကြီးလိုရင်းနဲ့သူ့တောင်းမှဆိုတော့ဖန်ထားတဲ့တရားတော်မင်းတွေကိုပြန်လှုပ်ပေးပါလူသားစားခြင်းမှလည်းကြောင်းခြင်းမဲ့လို့တတိပေးပါအစရည်မြင်ဂရိဝရီတောင်းပေါ်လေနောက်တော့ပောရိတာရလည်းဂရိဒီပါရီပေးမင်းတွေလည်းပြန်လှုပ်နန်းတော်သူ့ရဲ့မူလနိုင်ငံကိုပြန်တော့မူလနိုင်ငံမှာရှင်ပြန်ပြန်ဖြစ်သွားတာပါပဲသစ္စာပါရမီအတော့ကိုအံ့ဩစရာကောင်းတယ်နော်အဲ့ဒါပရမတ္ထသစ္စာပါရမီပဲအသက်ဆွန့်ပြီးတော့ဖြည့်တယ်သစ္စာပါရမီပရိသတ်ရကသာအမြင်မှမရဘူးဆိုရင်သိကြဖို့တတ်ပါပဲလေသစ္စာပါရမီချင်းလာခြင်းကောင်းတော်မူသောမြတ်စွာဘုရားခန္တီသစ္စာအဋိဋ္ဌာဏအဋိဋ္ဌံပါရမီအဋိဋ္ဌံပါရမီဆိုတာကိုယ်လုံးမလို့ဆုံးဖြတ်ထားတဲ့အလို့ကိုလုံးဖြတ်အောင်လုပ်တာတိမိမင်းသားဘဝရှင်ပြန်မလို့ချင်းလို့တောထွက်ချင်းလို့ဆောင်ရောင်အာရောင်နာပင်ရောင်ဆောင်နေဆောင်မယ်လို့သုံးဖြတ်ထားတယ်သုံးဖြတ်ထားတဲ့အတိုင်း16နှစ်လုံးလုံးဘလောက်ပဲစကားပြောအောင်လုပ်လို့ဘလောက်ပဲထအောင်လုပ်လို့ဘလောက်ပဲလှုပ်ရှားအောင်လုပ်လို့သူ့ရဲ့အဋ္ဌံကိုဖြည့်ရလားမဖြစ်ဘူးအတော့ကိုအံ့ဩစရာကောင်းတာနော်အဋ္ဌံပါရမီချင်းလာခြင်းကောင်းတော်မူသောမြတ်စွာဘုရားပြီးတော့မေတ္တာပါရမီအထင်ရှားဆုံးကတော့သုဝနာတမဇတ်တော်တို့ပေါ့တတဝအများရဲ့အကျိုးစီးပွားကိုလိုလားတာမေတ္တာပါရမီပါပဲမေတ္တာပြီးတော့ဥပေက္ခပါရမီဥပေက္ခပါရမီဆိုတာကတော့ချက်ချင်းမုံချင်းကင်းပြီးတော့အလဲအလန်းနေနိုင်တာစိတ်ကိုတဲ့တဲ့မှန်မှန်လေးထားနိုင်တာချက်ချင်းဆိုတဲ့အစွန်းလည်းမရောက်မုံချင်းဆိုတဲ့အစွန်းလည်းမရောက်ခဲနဲ့အလဲအလန်းတိတိကမျှပြီးတဲ့သဘောလေးကိုဥပေက္ခပါရမီအဲ့ဒါပါရမီ7ပါးချင်းလာခြင်းကောင်းတော်မူသောမြတ်စွာဘုရားဒါမဟာလောမဟာနာဇတ်တွေဆိုရင်သူ့ကိုပူဇော်ပန်းနာနာစသည်နဲ့ပူဇော်လို့လည်းမတုံ့လှုပ်ဘူးသူ့ကိုမလိုလားတဲ့ပုဂ္ဂိုလ်တွေကခန္ဓာကိုယ်ဝတ္ထုတွေထွေးချတုံ့တင်နေရိုက်လေမတုံ့လှုပ်ဘူးပူဇော်တဲ့သူတွေပေါ်မှာလည်းချစ်ချင်းမရှိပြင်မာတဲ့သူတွေပေါ်မှာလည်းမုန်းခြင်းမရှိပူဇော်တာကပူဇော်တယ်လို့ပဲသိလိုက်တယ်ပြင်မာတာကပြင်မာတယ်လို့ပဲသိလိုက်တယ်ပြီးပြီကနားနဲ့ပဲတည်တည်ငြိမ်ငြိမ်လေးနေနိုင်ပါတယ်ပါရမီဆိုတော့ပါရမီတော်7ပါးရှင်လာခြင်းကောင်းတော်မူသောမြတ်စွာဘုရားအဲ့ဒီလိုဆိုတော့ပါရမီတော်တွေပွားနေရင်ပွားနေရင်လည်းမြတ်စွာဘုရားကိုလည်းကြည်ညိုတယ်ကိုယ်ကိုယ်တိုင်လည်းပါရမီတော်တွေဖြည့်ကျင့်ခြင်းနဲ့စိတ်တွေဖြစ်လာတယ်ဘုရားစုပါမပါဏဝင်ဖြစ်ရမှာမဟုတ်ဘူးနော်ပါရမီဆိုတာကပါရမီဆိုတဲ့သက္ကလုံကမြင့်မြတ်သူတွေရဲ့အလုပ်မြင့်မြတ်တဲ့အလုပ်ကိုခေါ်တာဖြစ်လို့မြင့်မြတ်တဲ့အလုပ်ကိုလုပ်ချင်သူတိုင်းပါရမီဖြည့်ရမှာပဲတနည်းအားဖြင့်ပါရမီဆိုတာနိဗ္ဗာန်ရောက်ကြောင်းအလုပ်ကိုခေါ်တာဖြစ်လို့နိဗ္ဗာန်ရောက်ချင်သူတိုင်းပါရမီဖြည့်ရမှာပဲပါရဆိုတာနိဗ္ဗာန်ပါရဆိုတာတစ်ဖက်ကမ်းပေါ်ကြားဖို့မှာပါပါရဆိုတာတန်မြဲရဲ့တစ်ဖက်ကမ်းနိဗ္ဗာန်မီဆိုတာရောက်သိနိုင်တာပါရမီဆိုတော့တန်မြဲတစ်ဖက်ကမ်းနိဗ္ဗာန်ကိုရောက်သိနိုင်တဲ့တရားလို့အဓိပ္ပာယ်ရတယ်။ဒါကြောင့်နိဗ္ဗာန်ရောက်ချင်သူတိုင်းပါရမီဖြည့်ဖို့ဖြည့်ရမှာပဲ။ပါရမီမရှိဘဲနဲ့နိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်တဦးတစ်ယောက်မှမရှိပါဘူး။အ ਨੇ အများပဲကွာပါတယ်။တဲ့ရဆုံးလိုက်ပေါ့လာခြင်းကောင်းတော်မူသောမြတ်စွာဘုရားလာခြင်းကောင်းတော်မူသောမြတ်စွာဘုရားသုကတောလာခြင်းကောင်းတော်မူသောမြတ်စွာဘုရားလာခြင်းကောင်းတော်မူသောမြတ်စွာဘုရား ုံးောက်ပါလိုက်သုကတောသာရေကောင်းသောမူသောမြတ်ပါဗျာသုကတောသာရေကောင်းသဖြစ်ကျင်ပြီးတော့လေလာခြင်းကောင်းတော်မူပါတယ်ဖြစ်ကျင်တဲ့အတွက်ကြောင့်လေလာခြင်းကောင်းတော်မူပါတယ်နောက်တနည်းအားဖြင့်လေအစွမ်းတစ်ပါးကိုရှောင်ကျင်ပြီးတော့မြစ်စီမာပရိပဒအလဲလတ်လမ်းကနေရှောက်လန်းလာခဲ့တဲ့အတွက်ကြောင့်လေလာခြင်းကောင်းတော်မူပါတယ်အစွမ်းတစ်ဖက်ကိုရှောင်ပြီးတော့အလဲလန်းကနေကြွတော်မူခဲ့လို့သူကတော့လာခြင်းကောင်းတော်မူသောမြတ်စွာဘုရားအစွမ်းတစ်ဖက်ကိုရှောင်ကျင်ခဲ့တယ်အစွမ်းကလည်းသုံးမျိုးရှိတာပေါ့လေကျင့်စဉ်အစွမ်းရဲ့အယူအဆအစွမ်းရဲ့ခံစားချက်အစွမ်းရဲ့ကျင့်စဉ်အစွန်းကကျင့်စဉ်အစွန်းဆိုတာကကာမတုခန္ဓာကနုယောကအစွန်းရဲ့အတ္တတိလမထာနုယောကအစွန်းရဲ့ကာမဂုဏ်ချမ်းသာတွေမှာပဲညှိကပ်ပြီးတော့ခံစားနေတဲ့အစွန်းတစ်ဖက်ရဲ့ကိုယ့်ကိုယ်ကိုနာကျင်ပင်မအောင်ညှိမှန်းနှိပ်စက်တဲ့အကျင့်အစွန်းရဲ့အဲ့တော့ဘုရားလောင်းတော်ပါရမီတော်တွေချီးကျင့်တဲ့အခါမှာကာမဂုဏ်ချမ်းသာတွေပေါ်မှာဆက်စပ်နဲ့ညှိကပ်ကခံစားတဲ့ကျင့်စဉ်ကိုလည်းပယ်တော်မူခဲ့တယ်ပုထုဇဉ်ဘဝနဲ့ပါရမီရှိရတာဆိုတော့တချို့ဘဝတွေမှာကာမဂုဏ်ချမ်းသာနဲ့နေတာတွေရှိတာပေါ့တချို့အချိန်တွေမှာကာမဂုဏ်ချမ်းသာနဲ့နေတာတွေရှိတာပေါ့ဒါပေမဲ့ဘဝအတော်များများမှာတော့ကာမဂုဏ်ချမ်းသာတွေကိုလုံးဝစွန့်တော်ထွက်ဇံတမဘတ်ဝိညာဉ်တွေရအောင်အားထုတ်ခဲ့တာပဲမလိုရတဲ့လူကာမဂုဏ်နဲ့ပြန်မှနေပြန်တော့လေဒီကာမဂုဏ်တွေဒီကာမဂုဏ်တွေကိုမစွန့်နိုင်လောက်အောင်ဆွဲလန်းထုတ်ကင်ထားတာမျိုးမရှိဘူးကာမဂုဏ်ချမ်းသာတွေလုံးဝဆုံးမဆိုတာကမလွယ်ဘူးလေအများစုအတွက်ကာမဂုဏ်နေပါမှနေလို့ကတရားမရတော့ဆိုရင်မရမဲ့သူတွေကအများကြီးပဲအဲ့တော့သုံးတာသုံးမဆွဲနဲ့ဆိုတာလို့ပေါ့ကာမဂုဏ်ချမ်းသာတွေသုံးဆွဲတယ်သုံးဆွဲတယ်သုံးတော့သုံးပေါ့မလွယ်မချမ်းသာတဲ့အခါဒါပေမဲ့မဆွဲစီနဲ့ညီညီကက်ကက်ကြီးမခံစားနဲ့ခုနကရေထုတ် TV ရှိမထိုင်မဲမနေနဲ့လောက်ညီကက်နေတာမျိုးမဖြစ်စီနဲ့တပတ်ပေါက်တယ်နော်ခုနကဆိုတာပါဆွဲလို့တော့ကိုရီးယားကရှိတယ်လေခေါဏနိုင်ထွေးနေကမနေနိုင်တော့ဘူးဆိုတော့ဒါကာမတုခန္ဓီကလူယောဂပဲကြုံရင်ကြည့်လိုက်မယ်မကြုံရင်လည်းမကြည့်တော့ဘူးလို့စိတ်ကလေးကိုပေါ့ပေါ့လေထားနိုင်ရမှာနော်ဖြစ်နိုင်တော့အကုန်လုံးစွန့်နိုင်ရမှာပေါ့အတ္တကိလေသာနိယောဂဆိုတာကိုယ့်ကိုယ်ကိုပင်မအောင်နှိမ့်ဆက်တာတဏှာလွတ်ဖို့ဒုက္ခညင်းမှုရှင်းတော့ရှင်းတာပဲဒါပေမဲ့ရှင်းကမှားနေတာဆောင်းနေကြီးကြီးလာပါတယ်ဆိုမှမနဲ့ဆိုးဆိုးမြည်ရည်တဲ့စိန်နာမျိုးတို့လူရည်ပြူလာပါလေဆိုမှကိလေသာတွေနာနာကုံအောင်ဆိုပြီးတော့မီးဖို့ပြီးတော့ပပလည်းမီးဖို့ပြီးတော့အလဲကောင်မှထိုင်းနေတာမျိုးတို့ခွေးဘဝဗရမမရအောင်ဆိုပြီးတော့လူဘကလေးကခွေးလို့နေပြီးတော့ခွေးချင်းကျင်တာတို့ဝဲလို့နေပြီးတော့ဝဲချင်းကျင်တာတို့သတ္တရားရှင်ပေါ့လေလွဲမှားတဲ့ကိုယ်ခန္ဓာကိုယ်ကိုပင်မအောင်ညှိမှန်းနှိမ့်ဆက်တယ်လို့ဖြစ်နေတဲ့အကျင့်လေအဲ့ဒီလိုကျင့်ခြင်းအစွန်းတွေကိုလည်းမြတ်စွာဘုရားရှောင်ကျင်ပြီးတော့အလဲအလတ်မြေတိမပရိပဒလမ်းစဉ်မြေတိမပရိပဒလမ်းစဉ်ဆိုတာလေပါရမီတော်ဖြည့်နေတဲ့ဘဝရည်အနေနဲ့ကြည့်မယ်ဆိုရင်တော့ပါရမီလမ်းစဉ်ပါပဲပါရမီ7ပါးကိုပါရမီနဲ့တူအောင်ဖြည့်ကျင့်နေရင်ဒါအလဲလဲလမ်းကိုရှောင်နေတာပဲအလောင်းတော်ဘာမဂ်ကင်7ပါးလည်းဖြစ်နေတာပဲပေါ့လေမဲ့နဲ့မဲ့စိတ်နဲ့ရှင်တွေ့နေတဲ့မဂ်ကင်7ပါးမဟုတ်ပေမဲ့ကုသိုလ်စိတ်နဲ့ရှင်တွေ့နေတဲ့မဂ်ကင်7ပါးနဲ့တော့ရှောက်ခဲ့တာပါပဲနောက်အစွန်းတစ်ခုကအယူအဆအစွန်းသတ္တရဒိဋ္ဌိဆိုတဲ့အစွန်းကိုလည်းမကန့်ညီပါဘူးဥစ္စေဒဒိဋ္ဌိဆိုတဲ့အယူအဆအစွန်းကိုလည်းမကန့်ညီပါဘူးအတိတ်ကောင်လေးညာကောင်ဝိညာဉ်ကောင်ဝိညာဉ်ကောင်လေးရှိတယ်။တေတော့လို့ရှိရင်ယုတ်ခန္ဓာကြီးကသာကျန်ခဲ့တာခန္ဓာကိုယ်ထဲမှာရှိတဲ့အတတ်ကောင်လေးလက်ညာကောင်လေးဝိညာဉ်ကောင်လေးကနောက်ဘဝကူးသွားတယ်ဆိုတော့သတ္တရဒိဋ္ဌိအစွန်းကိုလည်းရှောင်ကျင်ခဲ့ပါတယ်တဲ့။ဥစ္စေဒဒိဋ္ဌိအစွန်းဘဝဆိုတာသိပြီးပြီးသွားတာပဲဘဝဆိုတာတစ်ခက်နဲ့ခေါင်းကြပဲရှိတယ်။ဒီဘဝယုံနာနေလုံးဝပြတ်နောက်ဘဝဖြစ်တယ်ဆိုတာနဲ့နောက်ဘဝယုံနာအစ်တစ်ခုထပ်ဖြစ်တာပဲဒီဘဝယုံနာနေဘာမှမပတ်သက်ဘူးဘာမှမဆက်ဆက်ဘူးလို့ယူဆတဲ့အယူအဆသတ္တရဒိဋ္ဌိဆိုတဲ့အယူအဆတည်မြဲအယူအဆပေါ့တည်မြဲအယူအဆဆိုတဲ့အစွန်းလည်းမရှိဘူးဥစ္စေဒဒိဋ္ဌိဆိုတဲ့အယူအဆပြတ်စဲအယူအဆအဲ့ဒီအယူအဆအစွန်းလည်းမရှိဘူးတည်မြဲအယူအဆနဲ့ပြတ်စဲအယူအဆအစွန်းနှစ်ပါးကိုရှောင်ကျင်ပြီးတော့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်နဲ့ပါရမီလမ်းစဉ်မဂ်ကင်လမ်းစဉ်အတိုင်းရှောင်လန်းခဲ့ပါတယ်ဒါကြောင့်လေလာခြင်းကောင်းတော်မူသောမြတ်စွာဘုရားခံစားချက်အစွန်းဆိုတာကဖြစ်ခြင်းအစွန်းရဲ့မုံခြင်းအစွန်းရဲ့ဖြစ်ခြင်းဆိုတဲ့အစွန်းကိုလည်းမရောက်ဘူးမုံခြင်းဆိုတဲ့အစွန်းကိုလည်းမရောက်ဘူးတတိယပြောတော့လောဘအစွန်းလည်းမရောက်ဒေါသအစွန်းလည်းမရောက်အဲ့ဒီအစွန်းတစ်ဘက်ကိုမကန့်ညီပဲနဲ့အလေအလတ်လမ်းကနေရှောင်လန်းခဲ့ပါတယ် ညစာပြသံတရား၄သိန်းချင်းနဲ့ကမ္ဘာတသိန်းပတ်လို့ချက်လက်မဖြစ်တတ်ဘူးမုန်းလည်းမမုန်းတတ်ဘူးလို့ဒီလိုဆိုလိုတာတော့မဟုတ်ဘူးချက်တတ်တဲ့ဘဝတွေရှိပါတယ်မုန်းတတ်တဲ့ဘဝတွေရှိပါတယ်ဒါပေမဲ့ဘဝအတော်တော်များများမှာတော့ချက်ချင်းလည်းမဖြစ်မုန်းခြင်းလည်းမဖြစ်အောင်နေနိုင်ခဲ့ပါတယ်ချက်ချင်းမုန်းခြင်းချက်တဲ့ဘဝတွေမှာလည်းအသွင်လည်းမကြီးအောင်နေနိုင်ခဲ့ပါတယ်ကြီးခဲ့ရင်လည်းခေတ္တခဏပါပဲကုသမင်းတို့ကတော့ပပဝတိကိုကြိုးစားရဲဆိုတော့အသွဲကြီးတယ်လို့တော့ထင်စရာပဲနော်အသွဲကြီးလို့မဟုတ်ဘူးကွာပပဝရိကမခံကြအောင်ပြောလိုက်လို့မခံကျင်စိတ်နဲ့ရအောင်ယူခဲ့တာသူကိုဆွဆွလန်းလန်းတန်တန်တန်နဲ့ယူချင်လုံးလို့တော့မဟုတ်ဘူးဟုတ်ချင်လည်းဟုတ်မှာပေါ့လေအကြောင်းရင်းနေနဲ့ဒီလိုဟုတ်ခဲ့တော့မှပပဝရိကိုမရရအောင်ကြိုးစားနေတဲ့အချိန်မှကြတော့ဖြစ်တဲ့စိတ်ကအဓိကမဟုတ်တော့ဘဲနဲ့ဘလို့နည်းနဲ့ရအောင်ကြိုးစားရမလဲဆိုပြီးတော့ဝရိယစိုက်တာတို့ဘာတို့အများကြီးရှိတာပေါ့ဒါကြောင့်ဦးဇင်းတို့ကျေးဇူးတော်ရှင်မဟာကဏ္ဍဆရာတော်ကြီးကတော့မင်းကုသပပဝရိကိုမရရအောင်ကြိုးစားရကိုတိတ်သဘောကျတာတယ်နော်ဟိုအဓိပတိလေးပါတက်နေတာလေအဲ့တော့ချက်ချင်းအစွန်မုံညင်းအစွန်အစွန်နှစ်ပါးကိုလည်းရှောင်ကျင်ပြီးတော့ချက်ချင်းမုံညင်းကင်းရှိခဲ့ရင်လည်းအစွန်မရောက်အစွန်ရောက်ချက်ချင်းမျိုးအစွန်ရောက်မုံညင်းမျိုးမဖြစ်စေဘဲနဲ့ချက်ချက်ခါများမုံမုံခါများတွေ့လို့ချက်လိုက်ပေါ့တခါတည်းတွေ့တွေ့လို့မုံလိုက်ပေါ့စိတ်ထဲမှာစွဲထားဖို့လိုလားမလိုပါဘူးခင်ဗျာတွေ့လို့တော့ချက်မယ်ပေါ့နော်အဲ့တော့ချက်ချင်းမုံကြီးဆိုတဲ့ခံစားချက်အစွန်းနှစ်ဖက်ကိုလည်းရှောင်ကျင်ပြီးတော့အလဲလက်လန်းကနေကြွချီတော်မူခဲ့ပါတယ်တဲ့ဒါကြောင့်အစွန်းနှစ်ပါးကိုရှောင်ပြီးတော့အလဲလက်လန်းကကြွချီတော်မူခဲ့တဲ့အတွက်ကြောင့်လေသူကတော့လာခြင်းကောင်းတော်မူသောမြတ်စွာဘုရားလာခြင်းကောင်းတော်မူသောမြတ်စွာဘုရားဆိုတာဒီလောက်နဲ့ရှင်းလိုက်တော့ပေါ့နောက်အဓိပ္ပာယ်တစ်ခုကသူကတော့သွားခြင်းကောင်းတော်မူသောမြတ်စွာဘုရားကောင်းသောနိဗ္ဗာန်သို့ကြွတော်မူတာကိုပဲသွားခြင်းကောင်းတယ်လို့ပြောတာပါမြတ်စွာဘုရားကနိဗ္ဗာန်ကိုကြွသွားတော်မူတယ်။ကျန်တဲ့ယဟန္တာရှင်မတည်းလည်းနိဗ္ဗာန်ကြွသွားကြတာပါပဲ။ဒါပေမဲ့သူတို့ရဲ့ကြွသွားခြင်းကမြတ်စွာဘုရားရဲ့ကြွသွားခြင်းလောက်မထင်ရှားဘူး။မြတ်စွာဘုရားကနိဗ္ဗာန်ကိုပထမဆုံးကြွသွားတယ်။ကိုယ်တယောက်ကကြွသွားတာတည်းမဟုတ်ဘူး။တတ္တဝဝိညာဉ်ပေါင်းမြောင်များစွာကိုလည်းနိဗ္ဗာန်ကိုအတူတူလိုက်ဖို့ခေါ်တယ်။တတ္တဝဝိညာဉ်တွေကလည်းအတူတူခေါ်ပြီးတော့နိဗ္ဗာန်ကိုကြွတယ်ပေါ့။တဘာတဲ့သွားတယ်ဆိုရင်နိဗ္ဗာန်ကိုတဘာတဲ့သွားတယ်ဆိုရင်တော့သွားခြင်းကောင်းတယ်လို့မခေါ်ဘူးတအုပ်လိုက်တမလိုက်ကြည့်ပါခေါ်သွားမှသွားခြင်းကောင်းတယ်ခေါ်တာအခုကံမြတရားဝဲဖြစ်နေပုဂ္ဂိုလ်တွေကတယောက်ထဲသွားတာလားအုပ်လိုက်ကြည့်သွားနေတာလားဟောသွားခြင်းကောင်းတာပေါ့နော်သွားခြင်းကောင်းတော်မူသောညတ်စွာဘုရားတဲ့နိဗ္ဗာန်ကိုပထမဦးဆုံးနဲ့ရောက်တဲ့သတ္တဝဝိညာဉ်ပေါင်းမြောက်များစွာကိုလည်းနိဗ္ဗာန်ကိုရောက်အောင်ခေါ်သွားတယ်ဒါကြောင့်သွားခြင်းကောင်းတော်မူသောမြတ်စွာဘုရားတဲ့နောက်တစ်ခုကသူကောင်းသောကတ္တပြောခြင်းကောင်းသောပြောခြင်းပြောခြင်းကောင်းတော်မူသောမြတ်စွာဘုရားဒါကတော့မှန်ကန်၍ကျူးရှိသောစကားကိုဆိုတော်မူသောမြတ်စွာဘုရားဆိုရင်အိဗယ်အတူတူပါပဲနော်မှန်လဲမှန်နဲ့အကျိုးလဲရှိတယ်ဆိုတဲ့စကားဟာကောင်းသောစကားပဲစကား6ခွန်းလူ၌ထွန်း၄ခွန်းကိုပဲနှစ်ခွန်းတဲတဲ့စကားကလောကမှာ6မျိုးရှိတာပေါ့မှန်လဲမမှန်ဘူးမမှန်ဘူးဆိုတာကနေစကံကြီးပြောကြည့်တာပေါ့လေစာမပါတဲ့အစဉ်ကတော့တမျိုးပဲမှားရတာခက်မှဆိုလို့မှန်လဲမမှန်ဘူးအကျိုးလည်းမရှိဘူးဒါပေမဲ့မှန်လဲမမှန်ဘူးအကျိုးလည်းမရှိဘူးသူတစ်ပါးလည်းမနှစ်သက်ဘူးအဲ့ဒီစကားကိုလည်းမြတ်စွာဘုရားမပြောပါဘူးတဲ့မှန်လဲမမှန်ဘူးအကျိုးလည်းမရှိဘူးသူတစ်ပါးလည်းမနှစ်သက်ဘူးသီလရှိတဲ့ပုဂ္ဂိုလ်ကသီလမရှိဘူးလို့သွားပြောတော့မှန်ရဲ့လားမမှန်ဘူးအကျိုးလည်းမရှိဘူးသူလည်းပဲမနှစ်သက်ဘူးစသည်အားဖြင့်ပေါ့လေဒါတွေကအသေးစိတ်ကိုယ့်ကိုယ့်ရဲ့လက်တွေ့ဘဝနဲ့ရှင်းပြီးတော့စဉ်းစားကြည့်လိုက်ဘယ်လိုစကားမျိုးဖြစ်မလဲဆိုတာနောက်တစ်ခုကမှန်လဲမမှန်ဘူးအကျိုးလည်းမရှိဘူးဒါပေမဲ့သူတစ်ပါးနှစ်သက်တယ်အဲ့ဒါကြတော့ဘယ်လိုစကားမျိုးဖြစ်မလို့မှန်လဲမမှန်ဘူးအကျိုးလည်းမရှိဘူးဒါပေမဲ့သူတစ်ပါးကြတော့နှစ်သက်တယ်မှောက်ပြောတာလားမှောက်ပြောတာကမှန်ဘူးပေါ့ဒါချင်းနော်မှန်လဲမမှန်အကျိုးလဲမရှိဒါပေမဲ့သူတစ်ပါးနှစ်သက်တယ်ဆိုတော့ကဟိုဘာမှအရင်မရဖမရပုံမြင်နေပြောတာတန်ဖပလာပါဝါစာမျိုးတွေပြောတာပေါ့စားထဲမှာကတော့ရှင်ုံနဲ့ရှင်ကြတက်ကရေတို့သွားဆိုတာတော့မှအဲ့ဒီထဲထားတာသူကနော်မှန်လဲမမှန်ဘူးလေအကျိုးလဲမရှိဘူးဒါပေမဲ့ဖတ်နားထောင်ရတဲ့သူကတော့ဟေးဘဏကောင်နွားဘဏကောင်တက်ပြီးတော့ရစ်ပူဆိုရမယ်အဲ့ဒီလိုရစ်ပူဆိုရင်ကံကောင်းတယ်အကျိုးစီးပွားတွေဖြစ်ထွန်းတယ်ဒီလိုစကားတွေကမှန်လဲမမှန်ဘူးအကျိုးလည်းမရှိဘူးဒါပေမဲ့လို့ဘေးရင်ဝါဒနာပါတဲ့လူဘေးရင်ယုံတဲ့ပုဂ္ဂိုလ်တွေတွေ့ကြတော့သဘောမကျဘူးလားသဘောကျတယ်နောက်တစ်ခုကမှန်လဲမမှန်ဘူး အကျိုးရှိတယ်လားဘယ်နော်ဟုတ်ဆရာအကျိုးမရှိဘူးလေခံခဲ့တော့အကျိုးရှိတယ်ဆိုတာလေအဲ့ဒါလေးကထွင်းချက်နေနဲ့မှန်မှန်သိဝင်စားကြပေါ့မှန်လဲမှန်မှန်ဘူးအကျိုးတော့ရှိတယ်ဆိုတဲ့ဟာကမပါဘူးမမှန်တာနဲ့ပတ်သက်ပြီးနှစ်ခုပဲရှိတာနော်နောက်တကမှန်တာနဲ့ပတ်သက်ပြီးတော့သွားလိုက်မှန်တော့မှန်တယ်အကျိုးမရှိဘူးသူတို့ကမနှစ်သက်ဘူးအဲ့ဒါကြတော့ဘာမျိုးဖြစ်မလို့မှန်တော့မှန်တယ်အကျ ဥမာတိလမရှိတဲ့ပုဂ္ဂိုလ်ကိုသုံးမလို့တဲ့သဘောနဲ့မဟုတ်ဘဲနဲ့ကဲ့ရဲ့ပုခတ်တဲ့ဆိုရင်ဒုတိယတိလမရှိတဲ့ကောင်းကြီးပဲလို့သွားပြောတော့မှန်တော့မှန်တယ်နော်တိလမရှိတာဆိုတော့ဒါပေမဲ့အကျိုးမရှိဘူးသူဒေါသကြီးချိန်ဝဲဖတ်တယ်နေလေနားရောနားရောထောင်ခြင်းရလားမထောင်ခြင်းဘူးမကြိုက်ဘူးမနှစ်သက်ဘူးနောက်တစ်ခုကမှန်တော့မှန်တယ်ကဲဘယ်လိုရှုပ်ကုန်ပြီထင်တယ်နော်မှန်လဲမှန်တယ်အကျိုးလည်းမရှိဘူးဒါပေမဲ့သူတစ်ပါးသဘောကျတယ်အဲ့ဒါကြတော့ဘာတွေဖြစ်မလို့ဂုံးတိုက်တာတွေပေါ့အတင်းချင်းတွေပေါ့မှန်တော့မှန်တယ်နင့်ကိုကိုကောင်မကဘယ်လိုပြောနေလဲဆိုတော့တကယ်ပြောတဲ့ဟာပဲပြန်ပြောတာလေမှန်တော့မှန်တယ်ဒါပေမဲ့အကျိုးမရှိဘူးအော်ဟုတ်လားအဲ့ကောင်မကငါ့ကိုဒီလိုပြောလာဆိုတော့တယောက်နဲ့တယောက်အချစ်တည်းပြည့်ပြီးတော့ဝေးကွဲမသွားဘူးလားမှန်တော့မှန်တယ်နော်ကိုရမပြောတဲ့ဟာတွေကိုမှန်တာပဲဆိုပြီးတော့တို့ကတော့မှန်တာပြောတာပဲဆိုပြီးတော့သွားပြောလို့ဖြစ်မလားမှန်တော့မှန်တယ်ဒါပေမဲ့ဒီစကားလေးပြောလိုက်လို့ရှင်တော့သူ့စိတ်ထဲမှာဟိုလူအပေါ်မှာမေတ္တာပြတ်သွားမယ်သွေးကွဲသွားလိမ့်မယ်ဒါလေးသိပြီးတော့ကဆင်ញင်မှုလိုတာပေါ့မှန်တော့မှန်တယ်အကျိုးမရှိဘူးဒါပေမဲ့လို့အပြောခံတဲ့ဘုရားအေးညီနောက်လည်းပဲတိကျစုံလန်းပြီးတော့ငါပြောအောင်တော့အဲ့လေတစ်ဖက်လေးတောက်ပါအောင်လက်ဖက်တော့လေးစားပါအောင်နဲ့အဲ့မခံလိုက်ဘူးလားအမလေးကျေးဇူးတင်လိုက်တာမယ်မင်းကြီးမရဲ့ပေါ့တချို့ကလည်းအတင်းချင်းမဟုတ်တာတွေလာပြောတဲ့လူကိုကျေးဇူးရှင်တော့တတ်မှတ်တယ်လည်းမရှိဘူးလားရှိတယ်မှန်တော့မှန်တယ်အကျိုးမရှိဘူးနှစ်သက်တယ်နောက်တစ်ခုကြတော့မှန်လဲမှန်တယ်အကျိုးလည်းရှိတယ်ဒါပေမဲ့သူတို့ကမနှစ်သက်ဘူးအဲ့ဒါကြတော့ဘယ်လိုစကားမျိုးဖြစ်မလို့မှန်တော့မှန်တယ်အကျိုးလည်းရှိတယ်သူတို့ကမနှစ်သက်ဘူးဥပမာဆိုတော့ဟိုပိဋကတော်တိုင်းနဲ့ကြုံမယ်ဆိုတော့အရှင်ဒေဝရကုမြတ်စွာဘုရားရှင်ကပြောတယ်လေဒေဝရကြီးကတော့အပေကြမယ်သူပဲငရဲသွားမယ်သူပဲတကဘာပတ်လုံးငရဲမှကျက်မယ်သူပဲကုစားလို့မရတော့တဲ့သူပဲဆိုတော့မှန်တော့မှန်ဘူးလားအကျိုးလည်းမရှိဘူးလားရှိတယ်နော်အရှင်ဒေဝရကဒီစကားလေးကြောင့်ပဲပထမပိုင်းတော့ရညွှတ်ဖွဲ့တာကြီးရှိတာပေါ့နောက်ပိုင်းမှာတန်ဝေကတိရပြီးတော့ညဆော်ပြားကိုဝင်ချတောင်းမှပရဏဂုံတွေတေခဏီ၆တိသွားတော့အဲ့ဒီကုသိုလ်ကြောင့်အချိန်မှပြည့်စစ်ကဗုဒ္ဓဖြစ်အောင်ပါလောလောဆယ်တာသူမကြိုက်တာနော်အဲ့ဒါမှန်လဲမှန်တဲ့အကျိုးလည်းရှိတယ်သူတို့ကမနှစ်သက်ဘူးဆိုတာကတချို့စကားတွေကတော့ကာယကံရှင်ကမနှစ်သက်ဘူးကာယကံရှင်တို့လည်းအထူးတလည်းအကျိုးမရှိဘူးဒါပေမဲ့တခြားပုဂ္ဂိုလ်တွေအတွက်အကျိုးရှိသွားတာရှိတယ်မှန်တော့မှန်တယ်ကျိုးလည်းရှိတယ်နော်တခြားပုဂ္ဂိုလ်တွေလည်းကျိုးရှိတယ်ဒါပေမဲ့ကာယကံရှင်ဥမာဆိုတော့ဦးဇင်းတို့ဘာလို့တရားတွေဘာတွေဟောရင်တော့မှတခါတည်းရန်ကိုယ်လက်တွေ့ဘဝတွေကအဖြစ်ပြက်တွေနဲ့တာရကတင်ပြီးတော့ဟောတာမရှိဘူးလားတခါကြီးတယောက်တခါမကြီးတယောက်ဆိုလို့ပြောလို့ရှိတယ်လေအဲ့ဒီကကြတော့အဲ့ဒီအဖြစ်ပြက်နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်ကမကြည်နပ်ဘူးဘုန်းကြီးကဆုံးမခြင်းရင်ကိုယ့်ကိုခေါ်ပြီးဆုံးမပါပေးတာချင်းအဲ့လိုအရှက်မခွဲပါနဲ့အဲ့လိုပြောတဲ့သူတွေလည်းမရှိဘူးလားတချို့တရားတွေမှာအဲ့ဒါပါတာပထမပိုင်းတော့စိတ်ဆိုးတယ်မကြည်နပ်ဘူးအဲ့ဒါဆုံးမရင်ခေါ်ဆုံးမပါရိုက်ချင်ရိုက်ပါနှက်ချင်နှက်ပါဒါပေမဲ့တကယ်လည်းရိုက်လည်းစိတ်ဆိုးမှာပါနော်ခေါ်ရိုက်ချင်ရိုက်နှက်ချင်နှက်ပါတဲ့ပိဿထဲတော့အဲ့လိုထဲထဲမပြောပါနဲ့တရားတွေတော့ထဲထဲမခေါ်ပါနဲ့တဲ့ပထမပိုင်းတော့မကြည်နပ်ဘူးနောက်ပိုင်းကျတော့တဖြည်းဖြည်းနဲ့အော်ဖုံဖုံအဲ့လိုလေးထဲသွင်းလိုက်လို့တပည့်တော်ပိုဆင်ခြင်းမိတယ်အခုတော့နားလည်ပါပြီစိတ်လည်းမဆိုးတော့ပါဘူးတဲ့ဆိုတဲ့ဒကမကြီးလည်းရှိပါတယ်နော်အဲ့လိုဆိုတော့ဒကာတယောက်ပြောတာလေးသွားသတိရတာပေါ့လေဒကာလေးတယောက်ကပြောတယ်ရှင်ဖျားနဲ့ရှင်စေကိန်းနဲ့တရားဟောတာတူတယ်တဲ့တရားဟောဖို့ချင်းတူတယ်တဲ့ဘလို့တူတာလဲတခါလေးရဲ့ဆိုတော့တရားလေးနည်းနည်းဟောလိုက်တခါတခါမတွေဆော်လိုက်တရားလေးနည်းနည်းဟောလိုက်တခါတခါမတွေဆော်လိုက်တဲ့ကဲအဲ့လိုဟောနေတာဟုတ်ရဲ့လားလက်တွေဘွားထဲမှာဆင်ရင်အောင်လို့လက်တွေဘွားတွေကတာတခါလေးကြီးထုတ်ကြတာအဲ့ဒါဆော်တာဟုတ်ရဲ့လားအရင်မှမတော့တာဆော်တာမတုံးတတ်ပါဘူးနော်အဲ့တော့မှန်တော့မှန်တယ်အကျိုးလေးမှန်လဲမှန်တယ်အကျိုးလေးရှိတယ်ဒါပေမဲ့သူတို့ကမနှစ်သက်ဘူးအဲ့ဒီစကားမျိုးမြတ်စွာဘုရားပြောပါတယ်တဲ့လိုအပ်လို့ရှိရင်ပေါ့လေအချိန်နေချိန်ကကြည့်ပြီးတော့ပြောတယ်မှန်လဲမှန်တယ်အကျိုးလေးရှိတယ်သူတို့ကလည်းနှစ်သက်တယ်ဆိုတော့ပြောကြဖို့မလိုတော့ဘူးဘယ်သူကချင်းကုသိုလ်တရားတွေတိတ်မွေးလျော်တိတ်ဆူဆောင်းတာပဲဘယ်သူကတော့ချင်းကုသိုလ်တရားနဲ့တိတ်မွေးလျော်တာပဲကုသိုလ်တရားတွေလုပ်လို့ရှိရင်တော့ဘယ်လိုတမ်းများကောင်းကျိုးချမ်းသာတွေရမှာပဲနိဗ္ဗာန်ကိုလည်းရမှာပဲသတိရချင်းပြောတာဒီကြတော့မှန်တယ်အကျိုးရှိတယ်တစ်ဖက်သားသဘောကျတယ်အဲ့ဒီလိုညစကား6ခွန်းရှိတဲ့ထဲမှာမြတ်စွာဘုရားရှင်ဟာ မှန်လဲမှန်အကျိုးလဲရှိတဲ့စကားကိုပဲပြောပါတယ်ဒါကလူရင်းမှာပဲမှန်တဲ့အကျိုးရှိတယ်ဆိုရင်သူတစ်ပါးနှစ်သက်သည်ဖြစ်စေမနှစ်သက်သည်ဖြစ်စေပြောတော်မူပါတယ်နှစ်သက်တာကတော့အခါခါသိမ့်ပြောတယ်မနှစ်သက်တဲ့စကားကြတော့အချိန်နဲ့အချိန်ခါကြည့်ပြီးတော့တကယ်လိုအပ်မှပြောပါတယ်တဲ့သူကတော့ပြောခြင်းကောင်းတော်မူတော့မြတ်စွာဘုရားခုနဟာရီနဲ့မတူဘူးလို့တော့မတူလိုက်နဲ့တူတူပဲနော်ကောင်းတော်စကားကိုဆိုတော်မူသောမြတ်စွာဘုရားမှန်ကန်၍ယူရှိတော်စကားကိုဆိုတော်မူသောမြတ်စွာဘုရားဆိုတာနဲ့ပြောခြင်းကောင်းတော်မူသောမြတ်စွာဘုရားအကောင်းပြောတော်မူသောမြတ်စွာဘုရားအပြောကောင်းတော်မူသောမြတ်စွာဘုရားအကောင်းလည်းပြောအပြောလည်းကောင်းတော်မူသောမြတ်စွာဘုရားအဲ့ဒီလိုလိုပါလဲမရဘူးလားမြတ်စွာဘုရားကအကောင်းလည်းပြောတယ်အပြောလဲကောင်းတယ်သူတရားနာပြတဲ့နာကလည်းအပြောမကောင်းဘူးလားအပြောကောင်းတယ်ဆိုတာကအိဗယ်မျိုးမျိုးရှိတာနော်တချို့ကလိန်ညာပြီးတော့တဖက်သားကြအောင်ပြောတာကိုလည်းပဲပြောကောင်းတယ်ပြောကောင်းတယ်လည်းမပြောဘူးလားမကောင်းတဲ့အိဗယ်နေနဲ့လည်းပြောတာရှိတယ်နော်မြတ်စွာဘုရားကမှန်ပြီးအကျိုးရှိတာပြောလို့အကောင်းနဲ့ပြောတယ်အပြောလဲကောင်းတယ်ဆိုတာကတဖက်သားစိတ်ဝင်စားအောင်ပြောတတ်တယ်တဖက်သားတိုင်းတိုင်းကျင့်သုံးခြင်းလာအောင်ပြောတတ်တယ်တဖက်သားတရားရည်တဲ့နဲ့ရသွားအောင်ပြောတတ်တယ်အိဗယ်အားဖြင့်လည်းအပြောကောင်းတယ်အတန်တော်အဖြစ်လေအပြောကောင်းတယ်မြတ်စွာဘုရားရှင်ရဲ့အတန်တော်ကဝိသတ္ထမင်းစုဝိညာဉ်ယသဝရိယဝိသာရိနောဗိဓုခံပိရနေနာတိဆိုတဲ့အတိုင်းဝိသတ္ထအတန်တော်လေးကတန့်ရှင်းလိုက်တာတလိတံတတွေးတံအချွဲကြည့်တံနေလုံးဝမပါဘူးအတန်တော်လေးကတန့်ရှင်းလို့မင်းစုအတန်တော်လေးကချုံမြင်လိုက်တာကြားရည်လေးရှားဝတ်တင်လိုက်ရတယ်လူစိတ်တလုံးပြည့်ပြီလေးစားလိုက်ရတယ်လူဟုတ်အမေတားနဲ့ကြည်နေသေးတယ်နော်ဝိသတ္ထမင်းစုဝိညာဉ်ယမြတ်စွာဘုရားရှင်အတန်တော်လေးကဘာပြောလိုက်မှမသိဘူးနဲ့ဆိုပြီးတော့ဘလုံးမသိမဟုတ်ဘူးတဲ့ဝိညာဉ်ယနားလေလွယ်တယ်သိလွယ်တယ်ဝိသတ္ထမင်းစုဝိညာဉ်ယတဝနီယနားဝင်လွယ်တယ်ဝိတာရိနောကြံ့နှံ့သွားတယ်ဟောမြတ်စွာဘုရားတန်လျက်တိုးလို့မကြားရဘူးဆိုတာမရှိဘူးပရိသတ်တသိန်းရှိရင်တသိန်းထီအတန်တော်ပြန့်နှံ့တယ်တရားရှိရင်တရားထီပြန့်နှံ့တယ်တဲ့ပေးတဲ့တရားပဲရှိတာကိုဟိုတသိန်းလောက်ကကြားလာအောင်ထီအတန်တော်ကပြတ်မသွားဘူးလူတရားရှိရင်ဒီတရားအတွင်းမှာပဲအတန်တော်လေးကပြတ်နှံ့နေတယ်ဒါလည်းမြတ်စွာဘုရားရှင်ထူးခြားချက်ပေါ့လေလူတရားပဲသိစေခြင်းနဲ့ဆိုရင်လူတရားအတွင်းမှာအတန်တော်ကပြတ်နေဟိုဘက်ကတရားတရားမျိုးပို့ကောကလုံးဝမကြားရဘူးဝိသထမင်းစုဝိညာဉ်ယသဝနီယဝိတာရိနောဘိန္ဓုအတန်တော်လေးကလည်းလုံးနေတယ်ဘယ်လိုပဲနဲ့ဟိုပြန့်ကျဲမနေဘူးပေါ့ဂံဗီရနဲ့နေတယ်ရင်ကောင်းတဲ့ကလာတဲ့အတန်နေနာတီပဲ့တင်ထပ်ပြီးတော့နေတယ်အခုတင်စရာမလိုဘူးမေကိုတန်ကိုကပဲ့တင်ထပ်နေတာနော်အဲ့ဒီလိုအချင်းအထိမ့်ပဲအချင်းလေအပြောကောင်းတော်မူပါတယ်အတန်တော်အချင်းလေအပြောကောင်းတော်မူပါတယ်မြတ်စွာဘုရားရှင်ရဲ့အတန်တော်လေးကဘာတန်လေးနဲ့တူတဲ့ရတော့သူကတော်ရဲ့လောကဝိတုရဲ့အနုတ္တရောရဲ့သုံးပါးပေါင်းတဏှာကြီးဟောမယ်လို့အောက်မေးတာသူကတော်နဲ့ဒီမတဏှာကြီးကြည့်တော်မယ်နော်သူကတော့အထိမ့်ပဲအားဖြင့်လည်းအပြောကောင်းအတန်တော်အားဖြင့်လည်းအပြောကောင်းအထိမ့်ပဲကဆိုလဲဥပမာကြီးဥပမေယျနဲ့သူ့နေရာလေးနဲ့တူပေါ့လေကရဝိတ်ညှင့်မင်းရဲ့အတန်တော်နဲ့တူတယ်တဲ့အတန်တော်မဟုတ်ပါလေကရဝိတ်ညှင့်မင်းရဲ့အတန်နဲ့တူတယ်တဲ့ကရဝိတ်ညှင့်မင်းရဲ့အတန်နဲ့တူတယ်ဆိုပြီးတော့ဟိုမိဖုရားကြီးတပါကရဝိတ်ညှင့်ဖမ်းပြီးတော့အတန်မြင်ရလို့တာကြားဘူးလေမဟုတ်လားဘယ်သူတဲ့တော့ကတနာကြီးနဲ့မပြီးမဲ့တူအေးအေးဆေးဆေးပဲပြောတော့မယ်။ကဲစဉ်းစားလိုက်အောင်စဉ်းစားလိုက်ဦး။တချို့ဦးဇင်းတို့ရေတောက်တာကိုလည်းတောက်နာကြီးလာတယ်ပြောကြတယ်နော်။တချို့ကျတော့လည်းတောက်နာကြီးလာတယ်တချို့ကျတော့လည်းရှင်ဖြတ်တတ်တာကြည့်ကြတယ်ဒီလိုတော့တောက်ချင်လာပြီတဲ့။မြတ်စွာဘုရားရှင်ရဲ့အတန်တော်ကဝိသထတလိတံလုံးဝမရှိဘူးတဲ့အဲ့တော့ဦးဇင်းတို့လည်းမြတ်စွာဘုရားရှင်ရဲ့တပည့်တော်ဆိုတော့တလိတံလေးကင်းအောင်ဆိုပြီးတော့ရေလေးတောက်တလိလေးရှင်းရတာပေါ့နော်မြတ်စွာဘုရားလို့ original မှမရတာဟုတ်လားမူရင်းကတလိတံလုံးဝမกินတော့ရေလေးတောက်ပြီးတော့မှရှင်းရတာပေါ့ဝိသထတန့်ရှင်းနေတရားနာပိတ္တများကိုမေးတာမရှင်းနိုင်သေးတော့လည်းရေတောက်ချင်ပူမရဘူးလားအဲ့ဒီအတွက်ကျေးဇူးအများကြီးတင်ပါတယ်ကရဝိညာမင်းရဲ့အတန်တော်လေးနားထောင်ပြီးတော့သောတာပန်ဖြစ်သွားတာဘယ်သူလဲလဲအမှန်ကတော့ကံမြင်တရားဝဲကံဆမ်းမဲနဲ့ဟောမှထင်ပါတယ်အတန်တီမိတ္တာဆိုတဲ့မိဖုရားကြီးလေ အတောကမင်းကြီးရဲ့မိဖုရားကြီးပါပဲအတောကမင်းကြီးရဲ့မိဖုရားကြီးအတန်တိမေတ္တာအတန်တိဆိုတာတန်တိဆိုတာအဆက်ဆက်အဆရာမရှိတာပေါ့သူ့ရဲ့ရုပ်အဆင်သူ့ရဲ့ခန္ဓာကိုယ်အသွေးသားတိဆောက်ပုံကတန်တိလို့ခေါ်တဲ့အဆက်ဆက်ကိရိမရှိဘူးလို့ထင်ရအောင်ကိုပြည့်ပြည့်ညံ့ညောချုံမောနေတယ်အယိုးလေးတွေဟိုနေရာကငေါထွက်နေတယ်ဒီနေရာလေးကဖောင်းထွက်နေတာမရှိဘူးအသားရည်တွေကခန္ဓာကခြိုက်ဒီနေရာကခြိုက်ဆိုတာမရှိဘူးတဲ့ခန္ဓာကိုယ်တိဆောက်ပုံအချိုးအဆင်အမတန်ပြည့်ပြည့်ချုံမောလွန်းလို့ဆက်ဆက်မရှိတဲ့အတွက်အတန်တိမေတ္တာဆိုတာကအလုံးပေါ်မှာမေတ္တာတရားကြည်ဝတဲ့အတွက်အလုံးပေါ်မှာမိတ်ဆွေစိတ်မွေးနိုင်လို့မေတ္တာအလုံးရဲ့မိတ်ဆွေစိတ်လို့မေတ္တာအတန်တိမေတ္တာအဲ့ဒီအတန်တိမေတ္တာမြတ်ဗျာကြီးကမြတ်စွာဘုရားရှင်ရဲ့အတန်တော်ဟာကရဝိညက်မင်းရဲ့အတန်နဲ့တူတယ်ဆိုတာကြားဘူးတော့ကရဝိညက်မင်းရဲ့အတန်ကိုနားထောင်ကြည့်ခြင်းနဲ့အဲ့ဒါနဲ့အာသောကမင်းကြီးကိုပူဇော်တာပေါ့မောင်တော်ဖေဟာကရဝိညက်မင်းတကောင်လောက်ဖန်ပေးပါဟိမဝနာတော်ကြီးတဲ့မှာကရဝိညက်မင်းရှိတယ်လို့သတင်းကြားပါတယ်။အဲ့ဒါနဲ့အာသောကမင်းကြီးကလည်းရွှေလောင်ဆိုင်ကြီးလှုပ်ပြီးတော့အာနာနဲ့ကောင်းမြတ်မော်ပြစ်လွတ်လိုက်တယ်။ဒီရွှေလောင်ဆိုင်ကြီးတဲ့မှာကရဝိညက်မင်းဝင်ရောက်ပြီးတော့နန်းတော်ကိုရောက်လာပါစေ။အာသောကမင်းကြီးကလည်းအာနာဆက်ဘလောက်တောင်ပြင်းနေတယ်ဆိုတော့မြေပေါ်အမြေပေါ်ဆိုရင်အတိုင်းဖောက်လို့မြေပေါ်တယူသနာမြေအောက်တယူသနာအာနာဆက်ပြန်နေမြောက်တယုဒနာတဲ့မှာရှိတဲ့နဂါးတွေတင်ဆက်ကြရိုက်ပြီးတော့ခေါ်မယ်ဆိုနဂါးတွေတက်ကိုလာရတာနော်နဂါးမင်းကြီးကဗရမများလိုချင်တဲ့ဆိုလေနဂါးကဗရမများလာဆက်ရတာအဲ့ဒါနဲ့ဒီရွှေလောင်ကျိုင်းထဲမှာကရဝိညက်မင်းဝင်လာပါစေလို့အမိန့်ထုတ်ပြီးတော့အာနာစက်နဲ့ရွှေလောင်ကျိုင်းကိုကောင်းရင်ကနေတွင်တင်လိုက်တယ်အဲ့ဒါနဲ့ရွှေလောင်ကျိုင်းလေးကရှင်မနာတော်ရဲ့ပြန်သွားကရဝိညက်မင်းရှိတဲ့နေရာနာမှာရန်နာသွားတယ်ဆင်းသက်သွားတယ်အဲ့ဒီမနေ့ကရဝိညက်မင်းကတောင်ကျန်လေးလှမ်းကြည့်ပြီးတော့ဩအာသောကမင်းကြီးကလာခဲ့ပါလို့အာနာနဲ့ဆေးထုတ်လိုက်တာပဲအဲ့ဒါနဲ့ချွေတောင်ကျန်လေးသူ့ဘာသာသူဝင်လူဘသွားဖမ်းကြမလို့ဘူးနော်သူ့ဘာသာသူချွေတောင်ကျန်လေးနဲ့ဝင်ပြီးတော့ချွေတောင်ကျန်လေးတဲ့တကားလေးပြိတ်လိုက်ပြီးဆိုတော့ချွေတောင်ကျန်လေးကလည်းသူ့သူ့ကောင်းကောင်းမောပြန်တက်ပြီးတော့နန်းတော်ရောက်လာတယ်နန်းတော်ရောက်တော့သူ့ကိုအတန်ထွက်အတန်မီဖို့အတန်မီအောင်ပြုတာပေါ့လေဒါပေမဲ့ကရဝိညက်မင်းကဆွေတွေမျိုးတွေမတွေ့ရတော့အနာမပြုတ်သူနဲ့ဇက်တူတခြားကရဝိတွေကိုမမြင်ရတဲ့အတွက်အနာမပြုတ်အတန်ပြုတ်အောင်ဘလောက်ပဲတို့တို့အနာမပြုတ်အဲ့ဒါနဲ့ဘာလုပ်လိုက်တော့ဟောဖြစ်ကြလို့တော့ပြီးသားပဲအတန်ဒီမိတ်တာကမိတ်နေတာနော်ဒီပပတ်လင်းမှာမှန်နေထောင်လိုက်တယ်မှန်နေထောင်လိုက်တော့မှန်ထဲမှာရိတ်ထင်သွားတာပေါ့အရေးထင်တော့မှသူ့ရဲ့ဆွေမျိုးတွေသူ့ရဲ့မိတ်ဆွေအပေါင်းသင်ငယ်ချင်းတွေရောက်လာပြီဆိုပြီးတော့ကရဝိညက်မင်းကတွန်ကျူးလိုက်တယ်အဲ့ဒီမှာအတန်တိမိတ်တာမိဖုရားကြီးကဩတရိစ္ဆာန်တောင်မှတလောက်အတန်တော်ตายရလို့အတန်ตายရလို့ရှိရင်ကိလေသာအညစ်အကြေးတွေအကျွမ်းမဲ့တန်ရှင်းစင်ကြယ်နေတယ်မြတ်စွာဘုရားရှင်အတန်တော်ဘလောက်များตายရလိုက်မလဲကိလေသာတွေအကြည့်ရှိတဲ့တရိစ္ဆာန်တောင်မှတလောက်အတန်အေးချမ်းနေလို့ရှိရင်ကိလေသာအညစ်အကြေးတွေကင်းစင်နေတယ်မြတ်စွာဘုရားရှင်အတန်တော်ဘလောက်တောင်အေးချမ်းလိုက်မလဲကရဝိညက်တရိစ္ဆာန်တကောင်ရဲ့အတန်ကိုအာယုံပြုပြီးတော့မြတ်စွာဘုရားရှင်ရဲ့အတန်တော်စီအာယုံရောက်သွားပါတယ်မြတ်စွာဘုရားရှင်အတန်တော်ကိုလှမ်းပြီးတော့ကြီးညိုလိုက်ပါလေအတန်တသက်တည်းမကဘူးအတန်တော်အားဖြင့်လေအပျော်ကောင်းတော်မူသောမြတ်စွာဘုရားအတိတ်ပဲအားဖြင့်လေအပျော်ကောင်းတော်မူသောမြတ်စွာဘုရားအတိတ်ပဲအနှစ်သာရပြည့်ဝတဲ့အကြောင်းအရာလေးဒီသူ့နေရာနဲ့သူသူ့ပုဂ္ဂိုလ်နဲ့သူသူ့ဥပမာသူ့ဥပမေယျလေးနဲ့သူအပျော်ကောင်းတော်မူပါပြီလေသူကတော့ပျော်ခြင်းကောင်းတော်မူသောမြတ်စွာဘုရားသတိရခြင်းကရဝိငှရဲ့အတန်မှတဆင်မြတ်စွာဘုရားရှင်ရဲ့သုကတဂုဏ်တော်ကိုပွားပါတယ်တရိစ္ဆာန်ဖြစ်တဲ့ကရဝိငှတောင်မှဒီလောက်အတန်ตายရလို့ရှိရင်ကိလေသာအညစ်အကြေးတွေအကျွမ်းမဲ့စင်ကြယ်နေတဲ့မြတ်စွာဘုရားရှင်ရဲ့အတန်တော်ဟာသိက္ခာတရားမှာပဲသိက္ခာအေးချမ်းမှာပဲသိက္ခာကြည်လင်မှာပဲသိက္ခာတရားနာပြောပဲရှိမှာပဲသိက္ခာဆွဲဆောင်မှုရှိမှာပဲသတိရခြင်းအတန်တော်ကရဝိတ္တမတသင်မြတ်စွာဘုရားရှင်ရဲ့အတန်တော်မြတ်စွာဘုရားရှင်ရဲ့အတန်တော်မတသင်မြတ်စွာဘုရားရှင်ရဲ့စကားတော်မြတ်စွာဘုရားရှင်ရဲ့စကားတော်မတသင်မြတ်စွာဘုရားရှင်ရဲ့ဉာဏ်တော်သူကတော့မှန်ကန်ပြီးအကျိုးရှိတဲ့စကားတွေကိုတစ်ဖက်သားလိုက်နာခြင်းသဘွယ်ဖြစ်အောင်အတန်တော်ချူချူသားသားမြည်မြည်လေးနဲ့ပြောဆိုနိုင်တယ်ဆိုတာတမ္မာတမ္ဗုဒ္ဓပြည့်စည်အားလုံးကိုအမှန်တိုင်ကိုယ်ပိုင်ဉာဏ်ဖြင့်သိမြင်တော်မူလို့သူကတော့ကနေပဲရောက်သွားတော့သမ္မာသမ္ဗုဒ္ဓောတိကြရီအလုံးအကုန်စင်ပြိမနေတဲ့တပည့်ညုတဉာဏ်တော်ကြီးဘာကြောင့်ရတယ်လဲဆိုရင်အရဟံကိလေသာအညစ်အကြေးမှန်သမျှကိလေသာရန်သူမှန်သမျှကို ဝါဒနာအငွေ့တဲ့မကြံအကျွင်းမဲ့သုတ်တင်ရှင်းလင်းနိုင်လို့အရဟံကိလေသာကျင့်စင်တော်မူသောမြတ်စွာဘုရားကရဝိတ္တမတဆင်သုက္ကတသုက္ကတမတဆင်သမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓမတဆင်အရဟံအရဟံမတဆင်ဝိသသရဏဝိသသရဏမတဆင်ဗုဒ္ဓောဗုဒ္ဓမတဆင်ဘဂဝါဘဂဝါမသုက္ကတောသုက္ကတောကနေအနုတ္တရောအနုတ္တရောကနေတထာတိဝသတိယချင်းအကြံများလှန်လှန်ပေါ့အကြောင်းကျိုးဆက်နွယ်ပြီးတော့ဂုဏ်တော်ကိုပါအပြန်ပြန်လှန်လှန်ပွားများနိုင်တယ်တကယ်တမ်းဂုဏ်တော်ပွားတဲ့ခါလေအဲ့ဒီလိုပွားရမှာနော်သေကတော့မှန်ကန်ပြီအကျိုးရှိတဲ့ဇာတ်ကားတွေလည်းပြောတယ်အကျိုးမရှိတဲ့ဇာတ်ကားတွေမပြောဘူးဘာဖြစ်လို့လဲအရဟံကိလေသာညစ်ကြီးတွေကျင်းစင်နေလို့အကျိုးမရှိတဲ့ဇာတ်ကားတွေပြောတဲ့ဆိုတာကိလေသာရှိလို့ပြောတာအရဟံဂုဏ်တော်ကြီးနဲ့ကိလေသာတွေကျင်းနေတော့အကျိုးမရှိတဲ့ဇာတ်ကားတွေမပြောတော့ဘူးမှန်ကန်တဲ့စကားတွေကိုပဲပြောတော်မူတယ်။ဘာလို့လဲ?တမ္မာတံဘုဒ္ဓောသိကြတဲ့အားလုံးကိုအမှန်တိုင်းသိနေတာဆိုတော့အမှန်ပဲပြောတော်တာပေါ့။စကြဝဠာကဂုဏ်တော်တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ပွားရမှာနော်။အဲဒီလိုပွားများလိုက်တော့အာနန္ဒိမိတ်တမိဖုရားကြီးရဲ့တဏ္ဍာမှာပိဋိပတ်တ္တိဝါမျက်မှုနှစ်သက်မှုအေးချမ်းမှုတွေတဖွာဖွာဖြစ်ပေါ်လာတယ်။ဖြစ်ပေါ်လာတဲ့ပိဋိပတ်တ္တိဒုက္ခသောမနတ္တတွေကိုတတိပဏ္ဏနိလန္နဝိပဿနာဆက်ပြီးတော့ရှုမှတ်လိုက်တယ်။ဝါမျက်ရင်ဝါမျက်တဲ့နှစ်သက်ရင်နှစ်သက်တဲ့စကလုံးတည်းရစ်တာမဟုတ်ဘူးဝါမြောက်တဲ့သဘောလေးနှစ်သက်တဲ့သဘောလေးကိုပေချာအာယုံစူးစိုက်ပြီးတော့ကြည်တယ်ဝါမြောက်မှုနှစ်သက်မှုစိတ်စေတသိက်တွေရဲ့တရားရုပ်ခန္ဓာကိုလည်းဆက်ပြီးတော့ရှုတယ်ရုပ်တရားနာတရားတွေဆက်ပြီးတော့ဝိပဿနာရှုပွားလိုက်တဲ့အတွက်တစ်ဖက်ကကရဝိငှက်မင်းရဲ့အတန်းကိုနားဆင်ရင်းနဲ့တစ်ဖက်ကဂုံတော်တွေပွားဝိပဿနာတွေရှုလိုက်တာတောတာပန်ဖြစ်သွားပါတယ်သူတယောက်ထက်လားဆိုတော့မဟုတ်ဘူးနော်မောင်းမပနေရတဲ့တို့ပနေရနော်အဲ့ဒါကြတော့လေမှတ်ဖို့နည်းနည်းတော့ခက်တာပေါ့နော်မောင်မ900နန်းနင်းသူ900နဲ့တကွာသောတာပန်ဖြစ်သွားတယ်ငโกကလေးကလည်းဗုဒ္ဓနုပတိအလေးအကျပြုထားလို့ပါခုမှစထပေါ့လို့မဟုတ်ဘူးနော်ငโกကလေးကအာတန္တိမိတ္တမိဖျားကြီးကယတနာ၃ပါးကိုစိုက်လိုက်နေလေကြည်ညိုနေပုဂ္ဂိုလ်ပိဋကစာပေတွေလည်းကျွမ်းကျင်နေပုဂ္ဂိုလ်ဖရာဂုံတော်တွေကိုဘလို့ပွားမယ်ဆိုတာလည်းပိုင်းပိုင်းနဲ့သိထားတဲ့ပုဂ္ဂိုလ်ဆိုတော့ငโกကလေးကဂုံတော်တွေပွားထားပြီးသားနဂိုရုံကတရားရပါတော့လားဆိုတော့မဟုတ်ဘူးလေတရားဆိုတာကတုံးအားလေးတစ်ခုနဲ့ကြုံမှရတာအိန္ဒိရိရှင်းနေတဲ့အချိန်ဓက္ခဏီအကောင်းနေတဲ့အချိန်ပေါ့သူအချိန်တန်မှရတာနော်ဘယ်ရမစို့အချိန်တန်မှပဲတရားပြန်ဆိုင်တာပြီးကျင်တဲ့အချိန်ပြီးလို့ရပါမလားမရဘူးညရေအချိန်ဒီမှလေကလည်းအချိန်ဒီမှနှင်းလို့တဲ့အပင်ဆိုလဲနှင်းရဲ့ထိတွေ့မှုရမှာစသည်အချင်းပေါ့လေကရဝိငှက်ရဲ့အတန်ကိုနားဆင်လိုက်ရတာကိုအကြောင်းပြုပြီးတော့အတန်ဒီမိတ္တမိဖုရားကြီးသောတာပန်ဖြစ်သွားပါတယ်တဲ့သူကတော့ပြောခြင်းကောင်းတော်မူသောမြတ်စွာဘုရားအကောင်းလဲပြောအပြောလဲကောင်းတော်မူသောမြတ်စွာဘုရားနိမေပြောကောင်းတယ်ဆိုတဲ့စကားရိုက်မျိုးကပြောကောင်းတယ်ဆိုတာမဟုတ်ဘူးနော်ဟိုကတော့ပလိပလာပြောတာကိုပြောတာမဟုတ်ဘူးလားသူကတော့အတိပ္ပယ်သုံးမျိုးရှိသွားပြီလာရင်ကောင်းတော်မူသောမြတ်စွာဘုရားသွားပြန်ခြင်းမလုပ်ပါနဲ့မပြန်တော့ပါဘူးเนาะလာခြင်းဆိုတော့ပြန်ခြင်းလုပ်ထားလိုက်တာလာခြင်းကောင်းတော်မူသောမြတ်စွာဘုရားပြီးတော့လာခြင်းရေသွားခြင်းရေပြောခြင်းရေဒါရကဟုတ်ဒီမင်္ဂလာမြတ်စွာဆရာတဲ့ထက်ကလေးကလာခဲ့တာဆိုတော့အတိတ်ပေါ့သွားခြင်းဆိုတာကခုချိန်မှာတရားဥပဒေနဲ့ရနိဗ္ဗာန်သွားတော့တာပေါ့နိဗ္ဗာန်သွားခုတည်းကသွားတာမဟုတ်ဘူးတတဝဝိနည်းရီကိုလည်းကဲချွတ်ရတယ်ကဲချွတ်တဲ့ဆိုတာကလည်းလာလိုက်ခဲ့ဆိုပြီးတော့လက်တွဲခေါ်လို့ရတာမှမဟုတ်တာစကားတွေပြောပြီးတော့မှခေါ်ရတာဒါကြောင့်ပြောခြင်းကတော့မူသောမြတ်စွာဘုရားနောက်ဆုံးကျမှပြောလိုက်တာနော်ကိုယ့်ဘာသာကိုပြောတဲ့ခါကျတော့လာတာကသွားတာကစပေါ်လေရတာပါပဲပြောတာကစပေါ်လေရတာပါပဲပြောတာပြီးမှလာတာကြော်ပေါ်လေရတာပဲပွားခြင်းလို့သာပေါ့နော်ပွားနေတဲ့အခိုက်မှာအတိပ္ပယ်မှန်ဖို့သာအရေးကြီးပါတယ်သူကတော့မှန်ကန်၍အကျိုးရှိသောစကားကိုဆိုတော်မူသောမြတ်စွာဘုရားတပ္ပတနှစ်တက်သည်ဖြစ်စေနှစ်မတက်သည်ဖြစ်စေဆိုတာနဲ့ပြောလိုက်တော့မှနှခုံးဖြစ်သွားတာပေါ့မြတ်စွာဘုရားလက်ထက်တော့အဘယမင်းသားကနေဘူးတယ်လေမြတ်စွာဘုရားမြတ်စွာဘုရားကသူတစ်ပါးမနှစ်တဲ့စကားကိုပြောလို့ရှိပါသလားအဲ့လိုဆိုတော့မြတ်စွာဘုရားကဘလို့ဖြေလိုက်တော့ဒီနေရာမှာတထစ်ချပြောလို့မရဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့တထစ်ချပြောလို့မရဘူးပြောတယ်လို့ရှိရင်ပြောရတယ်ဒီကိစ္စမှာတင့်ကိုပဲအရင်ဆုံးမေးပါဦးမယ်တဲ့ရင်ခွင်ထဲမှာသားလေးကလည်းပါလာတယ်လေပါလာတယ်ဆိုတော့လည်းသူ့ရည်ရွယ်ချက်နဲ့သူပါလာတာပါသူကလည်းဝါဒတင်မှုဆိုပြီးတော့လာတာ ဲ့တော့သားလေးကိုလည်းညှို့ထုတ်ကြပြီးတော့တင့်ရဲ့သားလေးပါဇက်သေးမှဦးကြံွယ်လေးဖြစ်ဖြစ်တသားစားလေးဖြစ်ဖြစ်တန်ဆူးကွာလေးဖြစ်ဖြစ်ဝင်သွားတယ်ဆိုကြပါစို့အဲ့ဒါဆိုရင်သင်ဘယ်လိုလုပ်မလဲမှန်လားပါမြတ်စွာဘုရားအဲ့ဒီတန်ဆူးပဲဆိုကြပါစို့တန်ဆူးကွာလေးကိုဖျားပြီးတော့မရရအောင်ထုတ်ပါမယ်လွယ်လွယ်နဲ့ထုတ်လို့မရရင်ပါဇက်ဟိုဘက်ဒီဘက်အတင်းဆက်ဖြစ်ဟပြီးတော့အတွင်းနဲ့လက်ကွေးနှိုက်ပြီးတော့သွေးတန်ရဲရဲကြလဲပဲနှိုက်ယူရမှာပါပဲ။ဘာဖြစ်လို့လဲဆိုတော့သားလေးကိုချစ်လွန်းလို့ပါ။သားလေးကိုချစ်လို့ဒီတန်ဆူးခွားကိုဆွဲမထုတ်ဘူးဆိုရင်သားလေးအသက်အန္တရာယ်မဆုံးရှုံးနိုင်ဘူးလား။ဆုံးရှုံးနိုင်တယ်။ဒါကြောင့်သားကိုချစ်လွန်းလို့သွေးတန်ရဲရဲနဲ့သားရဲ့ပါးစပ်ထက်ကသွေးတန်ရဲရဲထွက်ပြီးတော့နာနာကျင်ကျင်နဲ့အော်ဟစ်နေပြီမဲ့တန်ဆူးခွားကိုအတင်းဆွဲထုတ်တယ်ဆိုတော့နာမှာပေါ့။ဒါပေမဲ့သားကိုချစ်တဲ့စိတ်နဲ့တစ်ဖက်သားအနာခံပြီးတော့လဲသားလေးအနာခံပြီးတော့ဆွဲထုတ်ရပါတယ်။အဲ့ဒီလိုပဲပေါ့မင်းသားကြီး။ငါဖះလည်းပဲတတဝါအလုံးကိုချစ်တော့ချစ်မြတ်လို့တော်မူတဲ့အတွက်လူကြီးမင်းသားတတဝါအလုံးကိုချစ်တဲ့အတွက်မှန်လဲမှန်နဲ့အကျိုးလဲရှိမယ်ဆိုရင်တော့မနှစ်သက်ပေမဲ့အချိန်နဲ့အချိန်ခါကြည့်ပြီးတော့ပြောပါတယ်။သူကတော့ပြောခြင်းကောင်းတော်မူသောမြတ်စွာဘုရားဆိုတော့ကိုယ့်ကိုဝါရတင်လာတဲ့ပြဒနာလာလို့တဲ့ပုဂ္ဂိုလ်ကိုပြန်ရှည်လိုက်တာလေးကမလှဘူးလားလှတယ်နော်မင်းသားရဲ့လက်ထက်မှာရှိတဲ့ကလေးနဲ့ပဲဥပမာပြန်ပေးပြီးတော့ခေါ်လိုက်တာဥပမာလေးကလည်းစားလိုက်တာအထိပ္ပယ်လေးကလည်းစားလိုက်တာအကြောင်းပြချက်လေးကလည်းစားလိုက်တာငါဖျားတတဝရီအားလုံးကိုချစ်လွန်းလို့တဲ့ဒါပြန်ခုနကတော့တရားလေးခေါ်လိုက်နည်းနည်းလေးခေါ်လိုက်ဆိုတာကလည်းတရားလေးနည်းနည်းခေါ်လိုက်ဒကာဒကာမတွေကိုခေါ်လိုက်လို့တခါတည်းရဲ့ပြောကြချက်အတိုင်းဆော်တယ်ပဲထားလိုက်တော့ဆော်တယ်ဆိုတာပါဖြစ်လို့တော့ချစ်လို့တရားနာပြတဲ့မျိုးကိုချစ်လွန်းလို့နော်ချစ်လွန်းလွန်းလို့ပေါ့အဲ့တော့ချစ်လို့ပြောတယ်မှတ်ပါဆိုလည်းမရှိဘူးလားအဲ့တော့ချစ်လို့ပြောတာပါဗါတဲ့အဲ့တော့တရဝအားလုံးကိုချစ်တဲ့အတွက်ကြောင့်မပြောဘူးဆိုလို့ရှင်သူ့အကျိုးမဲ့ဖြစ်သွားမှာကိုအကျိုးမဲ့ဖြစ်သွားမှာဆိုလို့ပြောရတယ်သူကတော့ပြောခြင်းကောင်းတော်မူသောမြတ်စွာဘုရားအများအားဖြင့်သူကတော့ကောင်းသောစကားကိုဆိုတော်မူသောမြတ်စွာဘုရားဆိုတဲ့အဓိပ္ပာယ်ကိုပဲပွားကြတာများတယ်နော်အဲ့ဒီအဓိပ္ပာယ်သုံးခုလေးကြည့်ပြီးတော့ကိုယ်ကိုယ်တိုင်လည်းလိုက်နာကျင့်သုံးပေါ့လာခြင်းကောင်းတော်မူသောမြတ်စွာဘုရားဆိုတဲ့လေးကြည့်ပြီးတော့ပါရမီပြည့်ဖြစ်ပေါ့ဘုရားဖြစ်တဲ့ဘဝကနေနောက်ပြန်ဆဲကြည့်လို့သာလာခြင်းကောင်းတယ်ပြောရတာပါရမီဖြစ်နေတဲ့ဘဝကိုပြောမယ်ဆိုရင်တော့သွားခြင်းကောင်းတယ်လို့ပြောရမှာပေါ့အခုတရားနာပိဋကတ်နာလဲနိဗ္ဗာန်ဆိုတဲ့ဘာနိုင်ကိုအဆုံးထိရောက်ပြီလားတော်လာတော့ရောက်ပြီပေါ့လေအဲ့တော့နေမဆိုတဲ့ဘန်းနိုင်ကိုချီတက်နေတုန်းဆိုတော့သွားခြင်းကောင်းလို့မလိုဘူးလားလိုတယ်တန်မြာကြီးကိုအခုသွားနေချတာပဲအခုထိုင်ရင်းနဲ့လည်းသွားနေတာပဲနော်လမ်းလျှောက်နေမှသွားတယ်ခေါ်တာမဟုတ်ဘူးအရဟတမနဲ့ကိရိတာတကူမပယ်နိုင်သေးတဲ့ညာတန်မြာကြီးကိုသွားနေကြတဲ့လူကြီးပဲထိုင်ရသွားနေတာပေါ့အဲ့ဒီတော့လည်းအိမ်ရသွားနေတာပေါ့အဲ့တော့ပါရမီတန်မြာကြီးသွားကြတဲ့နေရာမှာကောင်းကောင်းသွားတာရဲ့ဆူဆူသွားတာရည်ရှိတာပေါ့တနည်းပြောရင်ကာယတိုင်းမျိုးဆိုတော့ကောင်းကောင်းသွားတာရည်စောင်းစောင်းသွားတာရည်လို့နှယုံးမရှိဘူးလားပါရမီ10ပါးကိုဖြည့်ကျင့်ပြီးတော့သွားရင်ကောင်းကောင်းသွားတာပါရမီ10ပါးမဖြည့်ကျင့်မဲနဲ့သွားရင်စောင်းစောင်းသွားတာကုတ္တရဏပိဒနာကကောင်းကောင်းသွားတာလားစောင်းစောင်းသွားတာလားကောင်းလိုက်စောင်းလိုက်လားအဲ့ဒါပါရမီဖြည့်ကျင့်နေတဲ့အချိန်မှာကောင်းကောင်းသွားနေတာပဲပါရမီ10ပါးမှလည်းအဖေအမေနဲ့တူတဲ့ပါရမီဆိုတာရှိသေးတယ်လေပါရမီ7ပါးရဲ့အခေါင်အချုပ်ကခန္တီရဲ့ဥပေက္ခာရဲ့ခန္တီဆိုတဲ့သီခံခြင်းရဲ့ဥပေက္ခာဆိုတဲ့အညီညာရှုခြင်းရဲ့အစွမ်းမရအောင်ရှုခြင်းရဲ့အဲ့ဒါကိုပါရမီမိခင်ပါရမီဖခင်ပါရမီတော်တွေရဲ့မိပါလို့ဆိုလိုပါတယ်ခန္တီကအဖေဆိုဥပေက္ခာကအမေပေါ့ခန္တီကအမေဆိုရင်ဥပေက္ခာကအဖေပေါ့ခန္တီဆိုတာကသီခံနိုင်တာပေါ့လေဒေါသမထွက်တာဥပေက္ခာကြတော့သဖန်သားရဲ့အပြည့်အနာအစာဒီပေါ်မှာသီခံရုံတသက်နဲ့မဟုတ်ဘူးချင်းချင်းမုံချင်းကြင်ရမယ်ဆိုတာကကိုယ်ကိုမဟုတ်တာလုပ်လို့မဟုတ်တာပြောလို့မုံတီးတဲ့စိတ်မဖြစ်ရုံတသက်ကခန္တီပဲမမုံရုံတသက်နဲ့တင်မပြီးဘဲနဲ့ကိုယ်မကောင်းကျိုးလုပ်တဲ့သူရဲ့ကောင်းကျိုးဆောင်ရွက်ခွင့်ကျုံလာရင်ကိုယ်ကျိုးလိုလားတဲ့ပုံကိုယ်ကြီးကိုယ်ကိုမပြင်းမားတဲ့ပုံကိုယ်ကြီးအပေါ်မှာကဲသူထက်တူထက်မြားအကျိုးဆောင်ပေးနိုင်တာကိုဥပေက္ခာလို့ခေါ်တာမချစ်ရုံမမုန်းရုံတသက်နဲ့မပြီးဘူးနော်မမုန်းတဲ့စိတ်လေတစ်ဖက်ကဖြစ်တယ် မချစ်တဲ့စိတ်လေတစ်ခါကချစ်တယ်တဏှာနဲ့မချစ်တာပေါ့လေဒါပေမဲ့သူတို့ရဲ့အကျိုးတွေကိုညီလူညီမဆောင်ပေးတယ်ချစ်တဲ့သူမလို့ပိုအကျိုးဆောင်တယ်ဆိုတာလည်းမရှိဘူးမုန်းတဲ့သူမလို့လုံးဝအကျိုးဆောင်မပေးဘူးလစ်လို့ရှိလိုက်ပြီဆိုတာလည်းမရှိဘူးအရထဲကြွတာကတော့ဥပေက္ခာဆိုရင်လစ်လို့ရှိတယ်လို့ပြောတာပေါ့အမြင်ကလို့သူ့အကျိုးဘာမှလုံးမပေးတော့ဘူးဆိုရင်ဥပေက္ခာပါရမီတော့မဖြစ်ဘူးနော်ဒါမှမဟုတ်ကောင်းနေမထဲတော့ဆိုရင်စိတ်တော့လည်းမအေးချမ်းဘူးလားအေးတော့အေးချမ်းတာပေါ့ခန္တီရဲ့ဥပ္ပခာရဲ့အမြန်ရေးကြည့်ပါတယ်အဲ့ဒီခန္တီလေးရှိဖို့ဆိုတာကလည်းအသိဉာဏ်မလိုဘူးလားလိုတာပါပဲဒီတစ်ခုကောင်းတယ်ပြီးပြောမယ်ကျန်တဲ့ဟာဒီလေပါသွားတာပဲတခါကြီးလူမောကို့နာမှာကို့နာမှာဆွေရှိတယ်ဒရအားဖြင့်ရှိတာမဟုတ်ဘူးဓာတ်အားဖြင့်ရှိတာဒရအားဖြင့်ဆိုတာလူကောင်းထိုင်လိုက်ကြည့်တော့မရှိဘူးပေါ့မရှိပေမဲ့ဓာတ်အားဖြင့်ဓမ္မဓာတ်အားဖြင့်မေတ္တာဓာတ်အားဖြင့်သရဓာတ်အားဖြင့်ပညာဓာတ်အားဖြင့်စတဲ့ဓမ္မတဘာဝဓာတ်အားဖြင့်တော့မရှိဘူးလားရှိတယ်ကိုယ်စိတ်ထဲကလိုလားနှစ်သက်တည်နေသည်မြကိုယ်စိတ်ထဲကတန်ဖိုးထားမြတ်နိုးနေသည်မြဓာတ်အားဖြင့်ရှိနေပါတယ်အခုတရားနာပိဋကတ်ရဲ့ဘဝထဲမှာမြတ်စွာဘုရားမရှိဘူးလားဘလို့ပုံစံနဲ့ရှိနေတာလဲဓာတ်အားဖြင့်တော့မရှိဘူးဓာတ်အားဖြင့်ရှိတယ်အဲ့ဒီသဘောလေးနားလည်လိုက်တော့တခါကြီးလူမော်အနေနဲ့ဝမ်းနေတဲ့ဒေါသဖြစ်အောင်မလားအစွန်းမရောက်တော့ဘူးခန္တီတီးခန္တဲ့ဆိုတာကသိညစ်စရာအိုင်မင်းနဲ့ဂျုံတဲ့အခါလေတီးခံရတာသူတော်ဘက်ကဒီပါပုတ်ခတ်တာလေတီးခံရတာမပုတ်ခတ်ပေမဲ့လေသိညစ်စရာသဘောတရားလေးကိုတီးခံနိုင်ရတာဒေါသမဖြစ်တာကိုပဲခန္တီခေါ်တာပါပဲနော်ပြီးတော့ဥပေက္ခာလေထားနိုင်ရတာဟိုစိတ်ကိုတတိယနေလို့ရှိရင်ခံစားရတဲ့တုံးယူမေ့ကြလိုက်မယ်အဲ့ဒါဆိုဥပေက္ခာဟုတ်ရဲ့လားမေတ္တာဥပ္ပစာမဟုတ်ဘူးနော်တရားဥပ္ပမတို့ကတော့မမေ့ပါဘူးညနေ၄နာရီမှာတဏှာခကြီးတစ်ခုခဏထွက်သွားတယ်ဆိုတော့၄နာရီထိုးတိုင်းဆွေကိုအာယုံပြုပြီးတော့တရားမထိုင်ဘူးလားတရားထိုင်တယ်ဥပ္ပခာပါရမီဘယ်လောက်ကောင်းတာလဲနော်အိုး၄နာရီထိုးတိုင်းမေ့ထားလိုက်တော့မယ်ဟိုကတော့လာပါတော့ခါခါမော်ညှော်ပေါ့၄နာရီဒီကတော့ဘယ်လို၄နာရီတော့ညှော်ပေါ့၄နာရီပဲလားအဲ့ဒါ၄နာရီထိုးပြီးဆိုဟောငါတရားထိုင်ရတော့မယ်ငါတရားထိုင်ရတယ်မနေ့ဆိုတော့မပြောဘူးလားပြောစရာအဲ့လိုကိုပြောရမှာနော်ဥပေက္ခာပါရမီခံစားရလွန်းလို့မစင်းစားရဘူးမစင်းစားရဘူးဆိုတာကဥပေက္ခာမဟုတ်ပါဘူးခံစားရတဲ့ဈာတဲ့ကကိုကကိုလုံးချာရှိတဲ့အလုပ်ကိုလုပ်တာကမှဥပေက္ခာအနာမရှိတဲ့ဆွေအကြောင်းလေးပြောတော့ဟိုတနေ့ကပြောလိုက်မိတဲ့စကားလေးကိုတခါတည်းကနေတိုင်းလာလာပြောတယ်အရှင်ဖျားအနာမရှိလို့တော်ရမှာအရှင်ပြတဲ့ဆွေအကြောင်းလေးပြောအောင်လေပြောအောင်လေအကျွေးရှိတယ်လေဇန်လန်းနေရှိတယ်မှာသင်နေသလားမပြောတတ်ဘူးနော်ဘာမှမရှိပါဘူးတောင်ပေါ်မှာတောင်ပေါ်ရောက်ခါစားဆိုတော့တောကြီးမြေမဲတဲ့ပြောက်သေးပဲလေကိုပဝင်းညမှာလည်းအရှာဖုန်ကြီးကြောင့်လည်းရှိတာမဟုတ်ဘူးအနိကမှာလည်းခြံနေပါတယ်ရှိတာမဟုတ်ဘူးအနိကဆုံးခြံဆိုတာကတမိုင်ခွဲနှစ်မိုင်လောက်ကျမှရှိတာဒါကလည်းအရက်မျက်နှာတစ်ဖက်မှာပဲရှိတာတခြားမျက်နှာတွေမှာကြတော့၄၅၀မိုင်အရက်မှာလည်းဘာမှကိုရှိတာမဟုတ်လူလည်းမရှိအရေးတဲ့အကြောင်းနဲ့ဆိုရင်အော်ခေါ်လို့ဘယ်သူမှကိုမကြားနိုင်ဘူးနော်ငကိုယ်လုံးကတော့စာသင်တိုက်တွေဒေသတွေမှာအများနဲ့ပဲနေခဲ့တာကိုအခုလိုရောင်ဝံတဲ့မှာဘာမှမရှိဘူးနဲ့တပါးတယ်ပြီးသားကြီးမနေဘူးမနေဘူးဆိုတော့ကြောက်မလားမကြောက်ဘူးလားကြောက်တော့မကြောက်ပါဘူးနည်းနည်းလေးခြေတလုံးရားယုံမယ်ညကျတော့တခါတည်းကခြေတော်ကြီးကရားတယ်လို့ပါလို့ဖြစ်လာတာပေါ့အများတိုင်းကြီးတော့မဟုတ်ပေါ့တခါတည်းကပေါ့အကြောင်းလေးတွေကလည်းမင်းမရှိမှာပေါ့လေတခါတည်းကျတော့သူ့ထက်နဲ့ပေါ့ဒရအားဖြင့်မမြင်ရပြီမဲ့ဓာအားဖြင့်ရိုက်ခတ်နေရလေးကလည်းရှိတယ်လေအဲ့တော့တခါတည်းကျတော့စိတ်ထဲမသုံးမသန့်ဖြစ်တာပေါ့အဲ့ဒီကတော့ကြောက်တယ်လို့လိုပါလိုလိုလေးဖြစ်တာပေါ့အဲ့ဒီခါကျရင်ကို့နားမှာခမဲတော်ကြီးရဲ့ခမဲတော်ကြီးကို့နားလေးမှာရှိနေတဲ့ပုံလေးအာရုံပြုလိုက်တယ်ကို့နားမှာမဲတော်ကြီးရှိနေတဲ့ပုံလေးအာရုံပြုလိုက်တယ်ကို့နားမှာကျောင်းတကကြီးတကကြီးရှင်ဝင်ရှိနေတဲ့သဘောအာရုံပြုလိုက်တယ်ကျောင်းမကြီးတကမကြီးတော်ခင်ချူစသည်အချင်းပေါ့လေကို့အကျိုးလိုလားတဲ့ပုံကိုယ်ကြီးကို့ပေါ်မေတ္တာတရားကြီးမားတဲ့ပုံကိုယ်ကြီးလောကကျွန်းနဲ့ပြောတော့ကို့ပေါ်တန်ရုံးစဉ်ရှိတဲ့ပုံကိုယ်ကြီးကို့နားမှာရှိနေတယ်လို့အာရုံပြုလိုက်တယ်အဲ့ဒီလိုဆိုတော့ကြောက်စိတ်ရှိသေးလားမရှိတော့ဘူးတကယ်ကိုကိုနာလေးမှာကိုခင်မင်းတဲ့ပုံကိုတယောက်တွေ့လိုက်မယ်ဆိုတော့ကိုဘက်ကလည်းတန်ရုံရှင်ရှိရတဲ့ပုံကိုတယောက်ယောက်ပေါ့လေအဲ့လိုရှိနေတယ်လို့အာရုံပြုလိုက်တော့ကြောက်စိတ်တွေပြေသွားတယ်ဒရအားဖြင့်မရှိပေမဲ့ဓာတ်အားဖြင့်ရှိတယ်ကိုနဲ့ဒီတူသာသနာပြုလုပ်ငန်းတွေလက်တွဲလုပ်နေတဲ့ဒကာလေးတွေစာအုပ်ကိစ္စအတူလက်တွဲနေတဲ့ဒကာလေးတွေစသည်အချင်းပေါ့လေတစ်ချိန်မှတော့အွန်လိုင်းကြီးတော့လည်းမဟုတ်ပါတယောက်လောက်အနားမှရှိတယ်လို့အာရုံပြုလိုက်ရင်ကိုပဲကြောက်စိတ်ပြေပါတယ်အကျွေးဆက်လိုက်တာနော်ဒရအားဖြင့်မရှိပေမဲ့ဓာတ်အားဖြင့်ရှိတယ်ဆိုတာအာယုန်ပြတ်ဖို့လိုတယ်။ ဒါကလူတယောက်ရှိမှရဲ့လို့ဟောပါမြတ်စွာဘုရားကိုယ်နာရှိတယ်လို့အာယံပြလိုက်ရင်ကိုပဲဒုနောက်ပြီးသားပါနော်တတ်တော်များများမြတ်စွာဘုရားကကိုယ်နာမှာထိုင်ပြီးတော့စစ်သားဆန္ဒပြီးတာမကြောက်ပါနဲ့အဲ့လိုပြောနေတဲ့ပုံလေးအာယံပြလိုက်လို့လည်းမရဘူးလားရတယ်ကိုယ်နာမှာမြတ်စွာဘုရားညက်ကြတော်မူပြီးတော့ငုံကြည့်ပြီးတော့အဘိဓကပြောနေတဲ့ပုံလေးအာယံပြလိုက်တဲ့ဆိုရင်လေဒါအချင်းမြတ်စွာဘုရားကိုယ်နာ ရှိတဲ့ပုံလေးအာရုံပြလိုက်တော့ကြောက်စိတ်တွေမရှိတော့ပါဘူးသူကတော့ဆိုလိုက်ပါဦးဟိုခုနကတော့လာခြင်းကောင်းတော်မူသောမြတ်စွာဘုရားသွားခြင်းပြောခြင်းအဲ့တော့ကိုအစတိုင်းဆိုလိုက်သူကတော့သူကတော့ပြီးတော့လောကဝိတုလောကသုံးပါးကိုသိတော်မူသောမြတ်စွာဘုရားလောကသုံးပါးကိုသိရောက်ခွဲပြီးပွားလိုက်ပေါ့တတလောကဩကာသလောကသင်္ခါရလောကတတလောကဆိုတာတတ္တဝါတွေပါပဲမြတ်စွာဘုရားရှင်ဟာတတ္တဝါအမျိုးအစားတွေကိုလည်းသိတော်မူတယ်လူများဆိုရင်တော့လူဆိုတဲ့တတ္တဝါရဲ့ကိုယ်နဲ့အနီးအတူနေကြတယ်သရိဆန်ဆိုရဲ့ဆိုတဲ့တတ္တဝါရဲ့ဒီနှမျိုးလောက်ပဲသိမှာမြတ်စွာဘုရားရှင်ကတော့လူရဲ့တိရစ္ဆာန်ရဲ့တင်ရှိတာမဟုတ်ဘူး။ငရေသားတွေလည်းရှိတယ်၊သိတ္တာတွေလည်းရှိတယ်၊အသူတကယ်တွေလည်းရှိတယ်၊နတ်တွေလည်းရှိတယ်၊ဗြဟ္မာတွေလည်းရှိတယ်၊စသဖြင့်ရှင်တတ္တဝါအမျိုးအစားကိုလည်းသိတော်မူတယ်။တတ္တဝါအခြေအတွက်ကိုလည်းသိတော်မူတယ်။ခြာတွင်းလေးတွင်လို့ဆိုရင်ဒီခြာတွင်းလေးမှာတော့ခြာအကောင်ကြီးဘယ်လောက်ရှိတယ်။ပျောစိတ်တွင်းလေးတွင်ဆိုလို့ရှိရင်လည်းကိုယ်သွားပြီးတော့ကြည့်ကြမလို့ဘူးနော်ဘယ်နာလေးကပျောစိတ်တွင်နေမှာတော့ပျောစိတ်ဘဏ္ဍာကောင်ရှိတယ်ဆိုတာမျိုးရန်ကုန်မြို့မှာလည်းလူကြီးဘယ်လောက်ရှိတယ်ဆိုတာကိုသကောင်ဆင်းလိုက်ောက်စရာမလိုပဲနဲ့ညံတော်ကြီးနဲ့သိနိုင်တယ်တတ္တဝါအရေးအတွက်တတ္တဝါအနန္တတတ္တဝါတွေဟာမရင်မတက်နိုင်အောင်များတယ်ဆိုတာကိုသိတာကလည်းတတ္တဝါအရေးအတွက်ကိုသိတာပဲနော်ဟိုတနေ့ကတည်းကတတ္တဝါတွေသံဃာကြီးဘယ်ကစတယ်လဲဆိုတာအစရှာမရလောက်အောင်ကိုရှင်းလျားပါတယ်ဆိုတော့အစမရှိလောက်အောင်ကိုရှင်းတယ်ဆိုတာသိတာကလည်းသိတာပဲတတဝအနန္တတတဝတွေဟာမရင်မတဏ္ဏကိုများပါတယ်အဲ့ဒါကိုသိတာကလည်းတတဝအရှိအတွက်သိတာပဲပေါ့တတဝတွေရဲ့အတွင်းဓက္ခံကိုလည်းသိတော်မူတယ်ရှေ့ကနှစ်ချက်ကတော့ဝိညာဉ်ရတဲ့ပုဂ္ဂိုလ်တွေဘာတွေလဲအတိုင်းတာတစ်ခုထိတော့သိနိုင်တယ်အပြည့်တော့မသိနိုင်ဘူးပေါ့လေဒစိတ်တေသအချင်းသိနိုင်ရသေးတယ်ဘယ်သူမှမသိနိုင်တဲ့ထူးခြားချက်ကတော့တတဝတွေရဲ့အတွင်းဓက္ခံပဲဘယ်တတဝကတော့လောဘဓက္ခံရှိတယ်ဘေတ္တဝါကတော့ဒေါသတက္ကံရှိတယ်။ဘေတ္တဝါကတော့မာနတက္ကံရှိတယ်။သတိရချင်းတတ္တဝါတွေရဲ့အတွင်းတက္ကံကိုလည်းအမှန်အတိုင်းသိတော်မူနိုင်တယ်။တခြားသက္ကိုရှင်ပုဂ္ဂိုလ်တွေသိနိုင်ပါမလား။မသိနိုင်ဘူး။အတ္တဒါရဏဉာဏ်တော်သာအတ္တဒါရဏဉာဏ်တော်တခြားပုဂ္ဂိုလ်တွေနဲ့မဆက်ဆံတဲ့ဉာဏ်တော်ကြီး၆ပါးဆိုတဲ့ထဲမှာတတ္တဝါတွေရဲ့အတွင်းတက္ကံကိုသိနိုင်တဲ့အာသယာနုတ္တိယဉာဏ်၊ဣန္ဒြိယပရောပရိယတဉာဏ်ဆိုတာပါပါတယ်။အဲ့ဒီလိုတတ္တဝါရီရဲ့အတွင်းတက္ကံဘယ်သူကတော့ဘယ်လိုသိရှိလဲကိုမူရနှုတ်မူရကြည့်ပြီးပြတာမဟုတ်ဘူးလူသွားကြည့်ပြီးပြတာမဟုတ်ဘူးထိုင်ရမထားအာယုံပြုပြီးတော့ပြနိုင်တာပါတတ္တလောကတတ္တဝါနဲ့ပတ်သက်လို့အဲ့ဒီလို30မှတ်ပေါ့နော်မျိုးစားရဲ့အရေးအတွက်ရဲ့အတွင်းတက္ကံရဲ့အထူးခြားဆုံးကတော့အတွင်းတက္ကံဩကာသလောကဆိုတာတတ္တဝါရီရဲ့ပြည်နေရာဘုံဌာနကြီးကိုပြောတာအထူးတဲ့အနေနဲ့ဂိုင်းပြောမယ်ဆိုတော့32ဘုံပေါ့လေဘုံဌာနတွေကိုသိတော်မူတယ်။တက်မဲ့ဖြစ်တဲ့ရေမြေတောတောင်တွေရဲ့သဘာဝတွေအကုန်လုံးပေါ့ဟိုတနေ့ကပြောသလိုအနေကဓာတုနာနာဓာတုသဘောတွေလည်းပါတာပေါ့။တဘာကြီးရဲ့ဖွဲ့စည်းပုံစัจ java လာကြီးရဲ့ဖွဲ့စည်းပုံတွေကိုလည်းသိတော်မူတယ်။ဘာကြိုတွေမှတွတ်တင်ကြကိုမလုပ်ဘူးပေါ့။စာလာပြီလားအတိုင်းအကြံဉာဏ်လောက်ပြောမယ်ဆိုရင်တော့ခုလူတွေမျက်စိနဲ့မြင်နေရတဲ့ဒုသတ္တဝါတွေနေထိုင်နေကြတဲ့မြေကသဘူရီပါကျုံလို့ခေါ်တယ်။လက်ရကျုံအရှိကျုံပေါ့လေ။အရှိရမို့ sorry တောင်ကျွန်းပေါ့သဂူရီပါလက်ရတောင်ကျွန်းဆိုတဲ့အတိုင်းတောင်ကျွန်းဒါကမြန်မာပြည်မှာတောင်ကျွန်းမဟုတ်ဘူးအရှိတောင်အဆက်မှာတောင်ကျွန်းမဟုတ်ဘူးနော်အမေရိကန်တို့ဩစတြေးလျတို့အကုန်လုံးလည်းတောင်ကျွန်းပါပဲလူနေလို့ရတဲ့လူမြင်မျက်စိနဲ့ပဂရိလူရဲ့မျက်စိနဲ့မြင်နေရတဲ့နေရာဒေသမှန်သမျှတောင်ကျွန်းပဲမျက်စိနဲ့လုံးဝမမြင်ရတဲ့မြောက်ကျွန်းရဲ့အရှိကျွန်းရဲ့အနောက်ကျွန်းရဲ့ဆိုတာလေရှိသေးတယ်အဲ့ဒီကျွန်းကြီးလေးကျွန်းရဲ့အလဲဘုံမှာမြင်မှုတောင်ရှိတယ်အဲ့ဒါလည်းဗကိမသိနေမြင်လို့မရဘူးနော်တချို့ကမြင်းမတော်ကြီးဘယ်နေရာမှာရှိလဲဘယ်တိုင်မှာရှိသလဲမေးတဲ့လူကရှိသေးတယ်ဗကိမသိနေမြင်လို့မရဘူးတဲ့မြင်းမတော်ကြီးရဲ့ပတ်ပတ်လည်းမှာတောင်စင်ခုနှစ်ထပ်ဆိုတာရှိတယ်မြင်းမတော်နဲ့တောင်စင်ခုနှစ်ထပ်ကြမှာပီတာခုနှစ်တန်းပီတာဆိုတာသမုဒ္ဒရာ ညည်ရည်ကိုပြောတာပါပဲဒါကပဲတိရခဏတန်နဲ့ဆိုတော့ပြောကြတာလေအဲ့ဒါတိရခဏတန်ဆိုတာရှိတယ်မြေမတောင်ရဲ့အလေယူကန်တို့တောင်ထိပ်မှာသတုမဟာရဲ့နတ်ဘုံရှိတယ်မြေမတောင်ထိပ်မှာတာဝရိန္ဒာနတ်ဘုံရှိတယ်အဲ့ဒီထက်မှာယာမတုတိတာနေမနာရတိပရဏိမိတဝသဝတ္တိနတ်ကြီး၄ထက်ရှိတယ်ပန္နတနတ်ကြီး၆ထက်သူ့အထက်မှာဗြဟ္မာတိ20ကိုမြေကြီးထဲမှာကြတော့ကျိတ္တာအဲ sorry ငရဲပုံရှိတယ်ငရဲကြီးချစ်ထပ်ပေါ့လေတရိษံရဲ့ကျိတ္တာရဲ့အတူတကယ်ရတော့လူတွေနဲ့အတူတူနေကြတယ်နေရာဒေသရဲ့လည်းပြီးတာမရှိဘူးလူတွေနဲ့နေတဲ့နေရာမှလည်းရှိတယ်လူတွေနဲ့ဝေးတဲ့နေရာလည်းရှိတယ်ပေါ့လေလူပြည်မှာပဲပေါ့အဲ့ဒီလိုအချင်း32ပုံကိုလည်းမြတ်စွာဘုရားပြတော်မူပါတယ်မြေကြီးကယူဆနာပေါင်းဘယ်လောက်ရှိတယ်ဘာညာစိတ်ဝင်စားရင်တော့ဒါသာဝတိမှာဖတ်ကြည့်ပေါ့အဓိကကတော့ကိုယ့်ရဲ့ဓာတ်တွေဝါမှာလိုက်နာစရာကျင့်ကြံစရာကိုသိဖို့ကအဓိကပါပဲအဲ့ဒါလေးကိုလိုက်ဖတ်ပြီးတော့သိမ္မာမင်းရဲ့သုရင်းနဲ့ဆန့်ကျင်တဲ့ဘလူပဲညာအဲ့ဒါကဘာမှနှစ်သာရမရှိပါဘူးကိုယ့်ဘဝတွေလည်းဘာမှအကျိုးမရှိပါဘူးဒါပေမဲ့လို့ဩကာသလောကပိဋကတော်မှာဒုက္ခပါတယ်ဆိုတဲ့အကြံဉာဏ်သိထားနိုင်ပေါ့မပွားခြင်းလည်းပဲမေ့ပြလိုက်ပေါ့တတ္တလောကဩကာသလောကသင်္ခါရလောကသင်္ခါရလောကဆိုတာကတော့ခုနတတ္တလောကနဲ့ဩကာသလောကကိုပဲပရမတ်ပုံစံနဲ့သိတာပါတတ္တဝါဆိုတာဘုံဌာနနေဟတိတာဆိုတာပညာတည်ပဲအဲ့ဒီပညာကိုပဲယုတ်တရားနန္တရားအနည်းနဲ့ပြလိုက်တော့သင်္ခါရလောကလို့ခေါ်တာသက်ရှိနေတဲ့မေဟာတကယ်တော့ယုတ်နေတဲ့နဲ့ပေါင်းထားတာပဲတက်မဲ့ကြတဲ့ယုတ်သက်သက်ပေါ့သက်ရှိကြတော့ယုတ်ရောနံရောပေါ့အဲ့ဒါကိုပညာတွေကိုကြော်လွှားပြီးတော့ပရမတ်သဘောအနည်းနဲ့ယုတ်နံသက်သက်အကြောင်းကျိုးသက်သက်ဖြစ်ပျက်သက်သက်အိစ္ဆဒုက္ခအနတ္တသက်သက်အနည်းနဲ့သိစရာဖြစ်နေတဲ့ယုတ်တရားနန္တရားတွေကိုသင်္ခါရလောကလို့ခေါ်ပါတယ်အဲ့ဒီလောကသုံးပါးကိုမြတ်စွာဘုရားသိတော်မူတယ်။ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းယုံနံဆိုတဲ့သင်္ခါရလောကသိတာပဲ။ဒါပေမဲ့မြတ်စွာဘုရားလို့အပြည့်စုံသိတာမဟုတ်ဘူး။အတိအကျသိတာမဟုတ်ဘူး။ကိုယ်တိုင်ကကြောသလိုပေါ့စိတ်ကလေးတစ်ခုမှစေတသိက်တွေအများကြီးရှိတယ်။တစ်ခုချင်းခွဲသိတာမဟုတ်ဘူး။ထင်ရှားရတစ်ခုကိုပဲသိတာ။တရားလေးကထင်ရှားနေရင်တရားစိတ်ကလေး၊ဝိရိယကထင်ရှားနေရင်ဝိရိယစိတ်လေးစသည်အရှင်ပေါ့။နောက်ပြီးတော့လက်ချက်တစ်ချက်ပြီးဂရေတသိက်ဖြစ်ပြနေတဲ့ဒီစိတ်ကိုဝိပဿနာယောဂီကဂရေတသိက်လုံးသိရလား။တစ်ချက်တောင်ပြီးဖို့မလွယ်ဘူးနော်တစ်စက္ကန့်မှာတစ်ချက်ဖြစ်ပြတာမြင်ဖို့တောင်မလွယ်ဘူးမြတ်စွာဘုရားကလည်းတော့စက္ကန့်ပိုင်းလေးအတွင်းမှာကိုကတိပေါင်းတသိန်းဖြစ်ပြတာကိုတကယ်ကိုအတိအကျသိတော်မူတယ်မှန်းသိမဟုတ်ဘူးတကယ်ကိုသိတော်မူတာအဲဒီလိုအချင်းတတ္တလောကဩဃတလောကသင်္ခါရလောကလောကသုံးပါးကိုသိတော်မူတဲ့အတွက်လောကဝိတုနောက်ကုံတော်တစ်ခုကအနုတ္တရောပုရိသဓမ္မသာရတိသုံးပါးနဲ့တဲ့တတ္တဝါတို့ကိုအတုမရှိသုံးပါးတော်မူနိုင်တော့မြတ်စွာဘုရားဒါလည်းပဲလောကဝိတုကုံတော်နဲ့ဆက်ဆက်နေတာပေါ့တဏ္ဍလောကတတဝရရဲ့အတွင်းတက်ခံကိုအတိအကျအမိယသိတော်မူတယ်ဆိုတော့အတိအကျအမိယသုံးမတော်မူနိုင်တာပေါ့သုံးမတဲ့နေရာမှာဘာကြောင့်အတူမရှိမြတ်ရတယ်လဲဆိုရင်အနာနဲ့စေတဲ့အောင်ပေးနိုင်လို့တက်ခံဒီကိုသိနေတော့ဒီလူကတော့ဒါတက်ခံရှိတယ်ဆိုရင်ဒါရနဲ့ဆိုင်တဲ့တရားလေးဟောပေးလိုက်တာပေါ့ကျန်တဲ့သာဝကပုဂ္ဂိုလ်ကြတော့တက်ခံမသိတော့ရမ်းချရတာပဲအရှင်သာရိပုတ္တရာမထေရလို့ပညာအရာဣတိရရတဲ့ပုဂ္ဂိုလ်တောင်မှရှင်ပရိနေသားလေးကမ္မထံပေးမှားခဲ့ဘူးတယ်မဟုတ်လားတက်ခံမသိဘူးလေငယ်ရွယ်တဲ့ပုဂ္ဂိုလ်ဆိုတာຢာကကိရိတာအာကြီးတတ်တယ်ဒါကြောင့်ຢာကခြင်းအောင်အတုပပွားခိုင်းမှာပဲဆိုပြီးတော့အတုပပွားခိုင်းတာဘာတရားမှမရဘူးအဲ့ဒါနဲ့မြတ်စွာဘုရားကြီးရောက်တော့မှဒီရှင်ပရိနေသားလေးဟာအလှပကြိုက်တဲ့ပုဂ္ဂိုလ်ပဲဖြစ်ရရဘဝနီးကပ်တဲ့ဘဝ900မှာလည်းရှင်ပရိနေသားဖြစ်ခဲ့ဘူးတယ်ဆိုပြီးတော့ရှင်ပရမကျမ်းပါကြီးဖြန့်ဆင်းပေးလိုက်တယ်အနိယံရှင်ပရမကျမ်းပါကြီးဖြန့်ဆင်းပြီးတော့အနိယံကတိုင်ရှုမှတ်ခံလိုက်တယ်။ဇန်နေရအဲ့ဒီနောက်ကြာဝဉ္ကြီးညွှန်းတော်အောင်တကုန်းနဲ့ဖန်ဆင်းပြဖြစ်ပြအနိစ္စဒုက္ခနဲ့တဆက်ရှိတော့မှယဟန္တာဖြစ်သွားတယ်။တတဝရရဲ့အတွင်းထက်ခံအိန္ဒြေအနုအရင်ကိုအကြိုက်ကိုဇယိုက်ကိုအတိအကျသိတဲ့အတွက်သုံးမတဲ့နေရာမှာအတုမရှိဖြစ်တော်မူပါတယ်။သုလပန်တို့ဘာလို့လဲဒီတိုင်းပဲပေါ့နော်။သုလပန်ထကတို့ဂါထာတစ်ပုဒ်လေးလိုက်ကြက်တာမရဘူး။အဲ့ဒါနဲ့အကိုဖြစ်တဲ့မဟာပန်ထကကဒီလောက်ဒီဂါထာတို့လေးတောင်မှလေးလိုက်နဲ့ကြက်လို့မရတာဒီဘဝတော့ဘလို့မှတရားရမှာမဟုတ်ပါဘူးသာသနာ့ဘောင်နေနေတော့လူထွက်တော့ဆိုပြီးတော့အကိုကလူထွက်ခိုင်းလိုက်တာအဲ့ဒီမှာလူထွက်တော့မြတ်စွာဘုရားသွားချတပည့်တော်ကိုနောင်တော်ကြီးကလူထွက်ခိုင်းလို့လူထွက်ပါတော့မယ်ဖះဆိုတော့မှမြတ်စွာဘုရားကလက်ကင်ဘဝအဖြူလေးပေးပြီးတော့လက်ကလေးနဲ့ဆုပ်ဆုပ်ဆုပ်ဆုပ်ပြီးတော့မမြဲတဲ့သဘောညင်နှောင်းတဲ့သဘောလေးပြီးရှူခိုင်းတယ်ရှူခိုင်းလိုက်တော့မှတိတ်မကြခင်မှာပဲယဟန္တာဖြစ်သွားပါတယ်အတိတ်ဘဝတုန်းကဟိုရှင်မင်းရှင်တုန်းကတိုင်ခံလှဲ့လေဆင်ပေါ်မှာတိုင်ခံလှဲ့လေရင်းနဲ့ချွေးလေးပါလေဆိုတော့ချွေးထုတ်ရတာကိုလက်ကင်မော်လေးနဲ့ချွေးထုတ်တော့လက်ကင်မော်လေးညင်နှောင်းတာကြည့်ပြီးတော့ဩဘလောက်ပဲတက်တက်ဟောင်းခြင်းမှာပဲဆုံးသက်တာပါပဲဘလောက်ပဲလန်းလန်းနွမ်းခြင်းမှာပဲဆုံးသက်တာပါပဲဆိုပြီးတော့တစ်ချက်ကလေးဆင်ရင်မိဘူးလားအဲ့ဒါလေးကိုလက်ဆောင်ကနှမ်းသိတယ်လေဒီဆူလမန်အလောင်းလေးကဟိုးဘဝတစ်ခုလုံးကအဲ့ဒီလူလေးလက်ကင်မော်အရှင်ကြည့်ပြီးတော့တစ်ချက်ဆင်ရင်ခဲ့ဘူးတယ်ဒါကြောင့်အစ်ကတက်ကလေးကဘဝတစ်ချက်လို့ပျောက်နေပြီမယ် တတိနေနဲ့ငုတ်ွယ်နေတယ်ဆိုပြီးတော့အဲ့ဒီမှာပေါဟအရှုလေးလက်လေးနဲ့ထုတ်ပြီးတော့တရားရှုမှခံလိုက်တယ်ဒါကြောင့်မလို့ဝိပဿနာရှိတဲ့နေရာမှာလှုပ်ရှုချင်မလို့လှုပ်ရှုချင်မလို့ဆိုတာရေပုံရစကားပါအခုသုလပန်တို့လက်ကင်မှာကိုထုတ်ထုတ်ပြီးတော့လှုပ်ရှုနေတာပဲမဟုတ်ဘူးလားတုတ်တန်သဘောတရားမှန်သမျှရေပုံရပဲအဘိဓမ္မာသာဖြင့်အတိကြပါအဲ့တော့သူမရှိသုံးမတော်မူနိုင်တော့မြတ်စွာဘုရားအနာနဲ့သိတဲ့အောင်မင်းနိုင်လို့ပြီးတော့လောကမှာဆင်းရဲမြင်းဆရာတို့ဆင်းရဲမြင်းတွေဆုံးမတယ်ဆိုတာကရက်တွေလားညစ်တွေချီကြပြီးတော့ရင်ကြပြီးတော့မှရင်ချင်းအောင်ဆုံးမရတယ်။မြတ်စွာဘုရားကျတော့အချိန်နဲ့အကြာကြီးဆွေးနေကြမလို့ပဲနဲ့တထိုင်နေနဲ့ကိုရင်ချင်းအောင်ဆုံးမနိုင်နဲ့တထိုင်နေနဲ့သောတာပန်ဖြစ်အောင်တထိုင်နေနဲ့ယဟန္တာဖြစ်အောင်အချိန်ဆွေးကြအချိန်အကြာကြီးယူကြမလို့ပဲနဲ့တခဏချင်းအတွင်းမှာဆုံးမနိုင်နဲ့ဒါကြောင့်လေအတုမရှိဆုံးမတော်မူနိုင်တော့မြတ်စွာဘုရားဆုံးမပြီးတဲ့ပုဂ္ဂိုလ်ကိုလည်းပြန်ဆုံးမစရာမလိုအောင်ဆုံးမနိုင်နဲ့ဒီနေ့မြင်းနေဘလောက်ပဲရင်ကျေးသွားတယ်ပြောတော့တခါတည်းရန်စိတ်ဖောက်လို့ရှိရင်တော့ဈိုင်းဆိုင်သွားတာမျိုးတွေကတိကောက်ဖြစ်တာမျိုးတွေရှိတတ်ပါတယ်။မြတ်စွာဘုရားဆုံးမလိုက်လို့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ပုရုဇဉ်ပြန်ဖြစ်သွားတယ်လို့မရှိပါဘူး။ယဟန္တာဖြစ်ပြီးသားပုရုဇဉ်ပြန်ဖြစ်သွားတယ်လို့မရှိပါဘူး။ရင်ကျေးပြီးသားပုဂ္ဂိုလ်ဈိုင်းဆိုင်သွားတဲ့ရေလို့မရှိပါဘူးတဲ့။ဆုံးမပြီးသားပုဂ္ဂိုလ်ကိုရင်ကျေးအောင်ဆုံးမပြီးသားပုဂ္ဂိုလ်ကိုဈိုင်းဆိုင်